Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇွန်လ3ရက်တနင်္လာနေ့ဖြစ်ပြီးအမေရိကန်တရရဲ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 51ပထမနိုင်ဝက်မှာလိုင်းလက်မီတာ190အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့စုမြတ်ပေါ်မှာဗြိတိန်နိုင်ငံမှာနိုင်ငံတော်ဧည့်သည်အဖြစ်ရောက်နေတဲ့အမေရိကန်သမ္မတကိုဘီယင်မာကြီးကဘိုက်ကင်နန်နန်တော်မှာလက်ခံကျူဆူခဲ့ပါတယ်။ချက်သမ္မတနိုင်ငံမှာရောက်နေတဲ့ဒေါအောင်ဆန်းစုကြည်နဲ့ချက်ဝန်ကြီးချုပ်တို့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့အကြေညာပေးပါမယ်ရှင်။
အခုညနေခင်းဆက်ပြီးညပိုင်းဆက်ပြီးတော့နားဆင်ရမယ့်သတင်းစာတွေဆက်သွယ်မြင်မြန်ချက်တွေထဲမှာတော့ရခိုင်ပြည်နယ်အတွင်းတိုက်ပွဲဖြစ်တဲ့နေရာတွေမှာလက်နက်ကြီးကြီးပောက်ကွဲလို့အရသားတွေထိခိုက်ပျက်ဆုံးနေရပုံကိုအခုလိုနားဆင်ကြရမှာပါ။အ
ဲဒီကိစ္စတွေတော့အုံကြီးပြောင်းမှစုနေတဲ့နေရာမှာအဲဒီလက်နက်ကြီးကြီးကလာပြီးတော့အနာကပောက်ဆွဲရကြကြပြီးတော့လေအဲဒီမှာ၅ဦးတည်တယ်တော့
ကျန်းရိတ်ကယူနာဖောင်ဒေးရှင်းတာဝန်ခံရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးသွားပါမယ်ရှင်။တမရော်သတင်းစာရှင်းလင်းပွဲမှာဝတ်တက်ဖွဲ့ရဲ့လိုရတချို့နဲ့ပတ်သက်လို့တမရော်ဘက်ကငြင်းချမ်းရေးအတွက်အစွမ်းကုန်တီးခံပေးနေတဲ့အကြောင်းပြောကြားခဲ့တာကိုဝတ်ဘက်ကဘယ်လိုတုံ့ပြန်ခဲ့ပါသလဲ။တရုတ်နိုင်ငံယူနန်ပြည်နယ်ကအစိုးရနောက်ခံရွှေချိုက်ကုမ္ပဏီကမူဆယ်ကုန်စည်တိုင်ကနေပြီးတော့စံတန်ချိန်တပေါင်းစဝယ်ဖို့အတွက်စာချုပ်ချုပ်လိုက်ပါပြီ။အမေရိကန်လူမှုရေးအဖွဲ့တစ်ခုကပဲခူးတိုင်းဒေသကြီးမှာစာတင်ကြောင်းနှစ်ကြောင်းဆောက်လုပ်လှူဒါန်းခဲ့တဲ့စတဲ့သတင်းဆောင်ပါတွေနာဆင်ကြရပါမယ်။အခုရေဆုံးတော့တနင်္လာနေ့ညပိုင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်အောင်တို့ပြောပြပေးပါမယ်ရှင
်။ဗြိတိန်နိုင်ငံမှာနိုင်ငံတော်ဧည့်သည်အဖြစ်ရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုဘီယင်မာကြီးအဲလီဇာဘက်ကဘိုက်ကင်နန်နန်းတော်မှာလက်ခံကျူဆူခဲ့ပါတယ်။ဒီကနေ့မနေ့ပိုင်းတော့ကလန်ဒန်မြို့တော်ကိုရောက်လာတဲ့သမ္မတထရမ့်နဲ့သမ္မတကနောမလာနီယာထရမ့်တို့ကိုဗြိတိန်ဘီယမာကြီးကဘက်ကင်နမ်နန်းတော်မှာအစောပိုင်းကနေ့လယ်စာနဲ့တဲခင်းအဲခံခဲ့ပါတယ်။နေ့လယ်ပိုင်းကျရင်တော့တမရနဲ့တမရကတော်တို့ကိုအင်ရှိမင်သားချားလ်စ်နဲ့ဇနီးတို့ကကလဲရန့်ချားလ်စ်အိမ်တော်မှာနေခင်းလက်ဖက်ရည်ပွဲနဲ့တဲခင်းအဲခံဖို့ရှိပါတယ်။ညပိုင်းကျရင်လည်းအမေရိကန်တမရကိုဘီယမာကြီးနဲ့တော်ဝင်မိသားစုကနိုင်ငံတော်ညစာစားပွဲနဲ့တဲခင်းအဲခံမှာပါ။၃ရက်ကြီးစဉ်နဲ့ဗြိတိန်မှာရောက်နေတဲ့တမရထရမ့်ဟာယာရုကနေထွက်တော်မဲ့ဝင်ကြီးချုပ်ထရီဇာမေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ခေါင်းဆောင်နှစ်ယောက်တွေ့ဆုံကြတဲ့အခါရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးနဲ့တရုတ်နိုင်ငံကဟွာဝေနည်းပညာလုပ်ငန်းနဲ့ပတ်သက်တဲ့ကိစ္စတွေကိုဆွေးနွေးကြမယ်လို့ဗြိတိန်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဗြိတိန်ကိုနာနေစင်မှာပဲလန်ဒန်မြို့တော်ဝန်ဆတ်တစ်ခန်းကိုတမရထရမ့်ကအတုံးမကျဘူးလို့ Twitter ပေါ်မှာရေးသားဝေဖန်ခဲ့ပါတယ်။တမရထရမ့်ရဲ့မူဝါဒတွေပြောကြားချက်တွေကြောင့်သူ့ကိုကော်ဇော်နီခေမချိုတင်ဘူးလို့မြို့တော်ဝန်ခန်းကပြောခဲ့တာကြောင့်တမရကတုံ့ပြန်ခဲ့တာပါ။American တမရဗြိတိန်မှာရောက်နေစဉ်အတွင်းလန်ဒန်မြို့အပါအဝင်မြို့တချို့မှာစန့်ကျင်ဆန္ဒပြမှုတွေလည်းရှိနေပါတယ်။ဒီညညစာစားပွဲလာမဲ့တမရကိုဘက်ကင်နမ်နန်းတော်ရှိမှဆန္ဒပြကြဖို့အစီအစဉ်ရှိသလိုမနေ့ပြန်ကြရင်လည်းမြို့လယ် Traveler ရင်ကွင်းပြင်ကိုခြိတဲ့ဆန္ဒပြကြဖို့အစီအစဉ်ထားတာကြောင့်လန်ဒန်မြို့ထဲမှာလုံခြုံရေးတင်းကျပ်ထားပါတယ်။ခီးစဉ်အတွင်းတမရထရမ့်ဟာဗြိတိန်နဲ့ပြင်သစ်နိုင်ငံတွေမှာကျင်းပမဲ့ဒုတိယကမ္ဘာစစ်ပွဲအထိအမှတ် D-Day အမှတ်တရအခမ်းအနားကိုတက်ရောက်ဖို့ရှိသလိုအိုင်ယာလန်နိုင်ငံကိုလည်းတွားရောက်မှာဖြစ်ပါတယ်
။နိုင်ငံသားတင်းမာနေတဲ့အခြေအနေတွေရောကြတော့အမေရိကန်ပြည်အောင်စုအနေနဲ့စီးပင်းစည်းကမ်းကြိုတင်သတ်မှတ်မထားဘဲအီရန်နိုင်ငံနဲ့ဆွေးနွေးလို့ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပေကတင်းမာနေနေကပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းအီရန်ဘက်ကတော့ဒီအခြေအနေပေါ်တိတ်ပြီးတော့မျှော်လင့်တာမျိုးမရှိပါဘူး။ကျွတ်တင်စီမင်းစီကန်တွေတတ်မှတ်မထားရဲ့တွေ့ဆုံဆွေးနွေးဖို့ပြင်ဆင်နေတယ်လို့အတူတွေ့ဆုံဆွေးနွေးဖို့အစီအစဉ်မှာပဲလို့ဝန်ကြီးဖွန်ပေကဆက်စလာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောကြားလိုက်တာပါ။ဒါပေမဲ့လည်းအီရန်ဆွေးရဒေါ်လာရေးတက်ရဲ့ဆွေးရတဲ့လုပ်ရည်တွေကိုဟန်တားဖို့အတွက်တော့အမေရိကန်အနေနဲ့ဆက်ကြိုးပမ်းသွားမှာဖြစ်ကြောင်းလည်းသူကပြောပါတယ်။နိုင်ငံတကာဝန်ဝိုင်းတွင်ရည်တည်နေကြတဲ့နိုင်ငံတွေလိုပဲအီရန်အနေနဲ့ပုံမှန်ပြုမှုကြင်ကြံနေထိုင်သွားမယ်ဆိုတာကိုတက်တည်ပြနိုင်မယ်ဆိုရင်တော့အမေရိကန်ဘက်ကတိစုံဆွေးနွေးဖို့အသေးစားပြင်ဆင်နေမှာဖြစ်ကြောင်းမိုက်ပွန်ပေကပြောပါတယ်အီရန်နိုင်ငံသားရေးဝန်ကြီးမာမော့ဂျာဗက်ဇာရစ်ကတော့အမေရိကန်နဲ့တိစုံဆွေးနွေးဖို့ဖြစ်လာနိုင်ခြင်းအလွန်နည်းကြောင်းအမေရိကန် ABC ရုပ်မြင်သံကြားနဲ့တိစုံမေးမြန်းခဲ့မှပြောကြားသွားပါတယ်တိစုံဆွေးနွေးဖို့ဟာဖိအားပေးတဲ့နည်းလမ်းတစ်ခုသာဖြစ်ပြီးတော့ဒါဟာအင်ချမ်းမြေရောင်းဝယ်ရမှာ၃ရက်အလုံးဖြစ်နိုင်ပေမယ့်အီရန်နဲ့ညီနိုင်ရမှာတော့ဒီနည်းလမ်းဟာအလုံးမဖြစ်နိုင်ကြောင်းလည်းသူကပြောပါတယ်
တရားမဝင်နိုင်ငံပြောင်းလာနေသူတွေကြောင့်မက္ဆီကိုနိုင်ငံအပေါ်သွင်းကုန်ခွန်တိုးမယ်လို့အမေရိကန်သမ္မတကချိန်ချောက်ထားကြမှာပဲအမေရိကန်နဲ့မက္ဆီကိုတာဝန်ရှိသူတွေဝါရှင်တန်မြို့တော်မှာတွေ့ဆုံဆွေးနွေးကြဖို့ရှိနေပါတယ်အမေရိကန်ကုသရေးဝန်ကြီးဝင်းကြီးဝီလ်ဘာရော့စ်နဲ့မက္ဆီကိုစီးပွားရေးဝန်ကြီး Gracilia Marquez တို့ဒီကနေ့တွေ့ဆွေးနွေးကြမှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီး Mike Pompeo နဲ့ Mexico နိုင်ငံသားဝင်ကြီး Marcelo Ebrard တို့လည်းပုံထူးနေမှာတွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။အမေရိကတိုက်အလဲပိုင်းနိုင်ငံတွေကနိုင်ငံပြောင်းလာသူတွေမက္ကဆီကိုနိုင်ငံကနေတဆင့်အမေရိကန်တဲကိုဝင်ရောက်နေတာကိုမရက်ရင်ဂျွန်လ၁၀ရက်နေ့ကစပြီးမက္ကဆီကိုကတွင်းကုန်ပစ္စည်းမှန်သမျှကိုတွင်းကုန်ခွန်900ကိုင်းနှုန်းကောက်ခွင့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့တစ်ပတ်လုံးကပြောကြားခဲ့တာပါတရားမဝင်ဝင်လာသူတွေပြဿနာကိုမရှင်းရင်ပြောထားတဲ့အတိုင်းတွင်းကုန်ခွန်ကောက်သွားမယ်လို့သမ္မတကထပ်ပြီးပြောခဲ့ပါတယ်မက္ကဆီကိုသမ္မတအွန်ဒရေမန်နူယယ်လော့ပက်စ်အိုဘရာဒိုကတော့မက္ကဆီကိုပြည်သူတွေကအမေရိကန်ပြည်သူတွေရဲ့မိတ်ဆွေတွေဖြစ်တယ်လို့သူ့အနေနဲ့လည်းသမ္မတထရမ့်နဲ့ဆက်ပြီးမိတ်ဆွေဖြစ်လို့တယ်လို့ Twitter ပေါ်မှာရှင်းသားခဲ့ပါတယ်ပြစ်မှတ်မှုတွေပြေလို့ပြေရော့စေနိုင်ဖို့နိုင်တဲ့စီးနှင်းလောက်ရတဲ့မဟုတ်ဘဲဆွေးနွေးအပြေချဖို့လဲသူကတိုက်တွန်းပါတယ်တရားမဝင်နိုင်ငံပြောင်းနေလာနေသူတွေကိုမတားနိုင်ရင်အောက်တိုဘာလ၁ရက်ရောက်ချိန်မှာသွင်းကုန်ကို25ရာခိုင်နှုန်းဖြစ်တဲ့အထိလစဉ်မက္ကဆီကိုကွန်ပျူစီရီအပေါ်အခွန်တိုးကောက်သွားမယ်လို့သမ္မတထရမ့်ကချင်းချောက်ထားပါတယ
်ဆွီဒန်နိုင်ငံကာတွန်မြို့လေတွေကထိုင်းတပိတ်ကိုစစ်တပ်ကလေစုခွဲမှုတွင်လူ9ယောက်ထဲမှနေတည်ဆုံးပြီးတော့တော်မြင့်များတန်းရရသွားကြတယ်လို့ဆွီဒန်ဆေးဝန်တန်းနေနဲ့အတိုက်ခံဆရာအောင်များအဖွဲ့ကပြောပါရယ်ကာကွယ်ရေးဝန်ကြီးရုံးအပြင်ကတပိတ်စခန်းကိုလူမျိုးရေးတပ်ဖွဲ့ဝင်တွေကဒီကနေ့ဝင်ရောက်ပြုခွင့်ခဲ့တာနဲ့အတူပောက်ကွဲတန်တွေဆက်တနက်နဲ့ပြစ်ခတ်တန်တွေကြားပါရယ်ဆန္ဒပြကြတဲ့ရှေ့နေရနာကရာဇဝတ်မှုကျူးလွန်တွေကိုပြစ်မှတ်ထားစီးတင်တိုက်ခိုက်တာဖြစ်တယ်လို့ဆူဒန်စစ်ကောင်စီပြောခွင့်ရ Sky News Arabia TV သတင်းကိုပြောခဲ့ကြောင်း Reuters သတင်းကဖော်ပြပါရယ်ဆန္ဒပြသူတွေပေါ်တိုက်ခိုက်နေတာတွေကိုရပ်ဖို့ပြောတော်မှာရှိတဲ့ American တန်ယုံက Twitter လူမှုကွန်ရက်ပေါ်မှာလည်းရေးသားခဲ့ပါရယ်နိုင်ငံကိုနှစ်ပေါင်း30ကျော်30အုပ်ချုပ်ခဲ့တဲ့အိုမာအယ်ဘရှာတမရဟောင်းကိုဖြုတ်ချခဲ့တဲ့အာနာသိန်းစစ်ကောင်စီတာဝန်ရှိသူတွေနဲ့ဒီမိုကရေစီရေးတောင်းဆိုနေကြတဲ့အရက်သားတွေကြားခြားပြက်ဆွေးရဖွဲ့ရင်းနဲ့ပတ်သက်လို့သဘောထားကွဲပြားပြီးတဲ့နောက်ထိုင်တဲ့ပိတ်မှောက်နေကြတာပါ
ဒီလိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့လာနေညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ချက်သမရနိုင်ငံမှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်ဟာချက်ဝန်ကြီးချုပ်Andre Babich နဲ့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။နှစ်နိုင်ငံဆက်ဆံရေးတိုးမြှင့်ရေး၊ကုန်သွယ်ရေး၊ယင်းနှိမ့်ညှဉ်းပန်းမှုအပါအဝင်စီးပွားရေးအရာပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်။ဒါအပြင်နှစ်နိုင်ငံကြားဓာတ်ရိုက်လေကြောင်းပြန်တန်းပြေးဆွဲနိုင်မှုအလားအလာအပါအဝင်ကမ္ဘာလှည့်ခီးသွားလုပ်ငန်းဌာန၊ပညာရေး၊ကျန်းမာရေးနဲ့ယဉ်ကျေးမှုကဏ္ဍတွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။လူခွင့်ရေးကိစ္စနဲ့မြန်မာနိုင်ငံမှာ Czech နိုင်ငံရဲ့ဖွံ့ဖြိုးရေးစီမံကိန်းနဲ့ဆိုင်တဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့ Czech နိုင်ငံကလာတဲ့သတင်းတွေထဲမှာလည်းဖော်ပြပါရယ်။အင်ကာနိကြရဲ့နော်ဒေါဆန်းစုကြည်ဟာ Czech နိုင်ငံသားရေးဝန်ကြီး Thomas Patrick တမရမီလော့စီမန်နိုးနဲ့တွေ့ဆုံဖို့ရှိပါရယ်။နောက်ဖန်ဂျွန်လ4ရက်နေ့မှာကျင်းပမယ့် Czech မြန်မာစီးပွားရေးဆွေးနွေးပွဲမှာလည်းဒေါဆန်းစုကြည်မင်းကွန်းပြောကြားမှာဖြစ်ပါရယ်။ဒီညီလာခံကို check နဲ့မြန်မာစီးပွားရေးကောင်းဆောင်တွေတက်ရောက်ကြလိမ့်မယ်လို့ခန့်မှန်းရပါတယ်။ဒေါက်ဆန်းစုကြည်နဲ့အတူယင်းနှိမ့်ညှဉ်းပန်းမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဦးတောင်ထွန်းနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်တို့လည်းလိုက်ပါသွားကြပါတယ်။ check ဝန်ကြီးချုပ် Andre Babich ရဲ့ဖိတ်ကြားချက်နဲ့ check နိုင်ငံကိုဒေါက်ဆန်းစုကြည်တွားရောက်နေတာဖြစ်ပါတယ်။2019အောက်တိုဘာလမှာတွားရောက်ဖို့မူလကစီစဉ်ထားပေမယ့်အဲ့ဒီချိန်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာပြဿနာဖြစ်နေတာကြောင့်ခီးစဉ်ကိုရွှေ့ဆိုင်းခဲ့တာပါ။ဒီကနေ့တွေ့ဆုံပွဲမှာဒေါက်ဆန်းစုကြည်ကလည်းဝင်ကြီးချုပ်ဘာဘစ်ကိုမြန်မာနိုင်ငံကိုပြန်လည်လာဖို့အတွက်ပြန်လည်ဖိတ်ကြားခဲ့ပါတယ်။ဒေါက်ဆန်းစုကြည်ဟာချက်ခီးစဉ်ပြီးရင်ဂျွန်လ5ရက်နဲ့6ရက်နေ့တွေမှာဟန်ဂေရီနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။ချက်နဲ့ဟန်ဂေရီနှစ်နိုင်ငံလုံးကိုဒေါက်ဆန်းစုကြည်2013ခုနှစ်စက်တင်ဘာလက NLD ပါတီခေါင်းဆောင်အနေနဲ့လွှတ်တော်ကိုယ်စားလှယ်ဖြစ်နေခြင်းတုန်းကတွားခဲ့ဘူးပါတယ်။
အမေရိကန်အနေနဲ့တောင်ကိုရီးယားနဲ့အကြီးစားပူးရက်စီရေးလေ့ကျင့်မှုတွေကိုပြန်ဆဖို့မလိုလောက်သေးဘူးလို့အမေရိကန်ယာယီကာကွယ်ရေးဝန်ကြီးဖက်ချန်နဟန်ကပြောပါရယ်အမေရိကန်အင်ဒိုပစိဖိတ်ဒေသဆိုင်ရာကုကဲရေးဌာနနဲ့ကိုရီးယားကျွန်းဆက်ဆိုင်ရာကုကဲရေးဗိုလ်ချုပ်ကြီးတွေပါဝင်အမေရိကန်ထိပ်တန်းစစ်ဘက်ရရှိကြီးတွေရဲ့ပြောဆိုမှုတွေကိုခြေခံပြီးယာယီကာကွယ်ရေးဝန်ကြီးရှန်နဟန်ကအခုလိုပြောတာပါမြောက်ကိုရီးယားနဲ့တန်တမာရေးရာရှိနေမှုတွေလုပ်နေတဲ့ကြားမှာပဲပြီးခဲ့တဲ့ဇွန်လကလေးကအမေရိကန်နဲ့တောင်ကိုရီးယားပူးရဲစီရေးလေ့ကျင့်မှုတွေကိုရပ်ဆိုင်ထားခဲ့တာပါမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်နဲ့ပထမအကြိမ်တွေ့ဆုံရှိနေပွဲပြီး ပြည်ထောင်စစ်ဌာနချုပ်နဲ့တိုင်ပင်ဆွေးနွေးမှုမရှိဘဲပူရဲစီလေ့ကျင့်မှုတွေကိုတမရထရမ့်ကရပ်ဆိုင်ခဲ့တာပါ။ဒါလို့ရပ်ဆိုင်ထားတဲ့အတွက်မြောက်ကိုရီးယားနဲ့အမေရိကန်ကြားတင်းမာမှုတွေရော့ကျစေတယ်လို့ကုန်ကျစရိတ်ဒေါ်လာတန်းနဲ့ချီတက်တာစီရယ်လို့တမရထရမ့်ကပြီးခဲ့တဲ့မတ်လအတွင်း Twitter ဆက်မျက်နှာမှာရေးသားခဲ့ပါတယ်။ဒါပေမဲ့ကိုရီးယားကျွမ်းစင်မှာအမေရိကန်နဲ့တောင်ကိုရီးယားအသေးစားပူရဲစီလေ့ကျင့်မှုတွေလုပ်ဖို့အခြေအနေတော့ရှိနေသေးတယ်လို့ဝင်ကြီးရှန်နဟန်က VOE ကိုပြောပါတယ်ခင်ဗျာ။
မြောက်ကိုရီးယားနိုင်ငံမှာအလုတ်ကျန်းတဲ့ပညာပေးစခန်းကိုပို့ခံရတယ်လို့သတင်းထွက်ခဲ့တဲ့ကင်ဂျုံအွန်းရဲ့ညာလက်ယုံဖြစ်သူကင်ဂျုံချိုရဲ့ပုံတွေမြောက်ကိုရီးယားအစိုးရသတင်းတွေမှာထွက်ပေါ်လာခဲ့ပါတယ်။ခေါင်းဆောင်ကင်ဂျုံအွန်းတက်ရောက်တဲ့အနုပညာဖျော်ဖြေပွဲအကြောင်းမြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းကထုတ်တာမှာသတင်းဗီဒီယိုထဲမှာကင်ဂျုံချိုကိုလည်းတွေ့ရပါတယ်။ဒါပေမဲ့ကင်ဂျုံအွန်းရဲ့ညာလက်ယုံထောက်လိုက်ရဲ့အကြီးကဲဟောင်းကင်မြုံချိုယာရုချခံရတာဖြစ်နိုင်ပါတယ်။သတင်းထဲမှာအစင်းလိုက်ဖော်ပြတဲ့တာဝန်ရှိသူ၁၂ယောက်မှသူ့ရဲ့နာမည်ကနံပါတ်၁၂နေရာမှာဖော်ပြခံရပါတယ်။မြောက်ကိုရီးယားကောင်ဆောင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ရဲ့မအောင်မြင်ခဲ့တဲ့ဒုတိယကြိမ်ထိပ်သီးစည်းဝေးပွဲနောက်ပိုင်းမြောက်ကိုရီးယားတာဝန်ရှိသူတချို့အတက်ခံရယာရုကနေဖယ်ရှားခံရတယ်လို့တောင်ကိုရီးယားနိုင်ငံကချိုဆော့အီဘူသတင်းစာမှာပြီးခဲ့တဲ့တောက်ကြနေ့ကပဲသတင်းဖော်ပြခဲ့တာပါ။အဲဒီသတင်းထဲမှာကင်မြုံချိုကိုအလုံကျန်းတဲ့ပညာပေးစခန်းကိုပို့လိုက်တယ်လို့ပြောထားပါတယ်။ကောင်းဆောင်နှစ်ယောက်ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာတွေ့ဆုံဆွေးနွေးထိုင်ဖို့အတွက်အမေရိကန်မှာတာဝန်ရှိသူတွေနဲ့ဥစားညှိနှိုင်းခဲ့တဲ့တန်တမန်ကင်ဖြုတ်ချိုနဲ့တခြားထိပ်တန်းတာဝန်ရှိသူ၄ယောက်ကိုတော့အမေရိကန်အတွက်တချို့လုံးမှုနဲ့မတ်လာတွေကတုတ်တင်ခဲ့တယ်လို့ချိုဆွန်အီဘိုသတင်းစာထဲမှာဖော်ပြခဲ့ပါတယ်
။တမန်တော်ဒေါ်နယ်ထရမ့်အစိုးရရဲ့တင်းကျပ်တဲ့မူဝါဒတွေအရအမေရိကန်ပြည်ထောင်စုကိုလာရောက်ဖို့ပြင်ဝင်ဗီဇာလျှောက်ထားသူအားလုံးနီးပါးအနေနဲ့သူတို့ရဲ့လူမှုကွန်ရက်မီဒီယာနဲ့ပုဂ္ဂိုလ်ရေးအသေးစိတ်ချက်လက်တွေကိုပေးအပ်ဖို့လိုအပ်မှာဖြစ်ပါတယ်။အလေလာသူပဲဖြစ်ဖြစ်ရွှေပြောင်းအခြေချလာသူပဲဖြစ်ဖြစ်အဲ့ဒီတင်းကျပ်တဲ့စစ်ဆေးရေးမူဝါဒတွေနဲ့အကျုံးဝင်ပါတယ်။ငါးနှစ်အတွင်းအသုံးပြုခဲ့တဲ့လူမှုကွန်ရက်မီဒီယာတယ်လီဖုန်းနံပါတ်အီးမေးလ်လိပ်စာနိုင်ငံတကာခီးတွားလာမှုနောက်နေရရင်ပြန်ပို့ခံရဘူးလားစတဲ့အချက်လက်တွေကိုပြန်လည်ပြင်ဆင်ထားတဲ့ဒီအမေရိကန်ပြည်ဝင်ခွင့်အလေဒါမှမဟုတ်ရွှေပြောင်းအခြေချနေထိုင်ခွင့်ဗီဇာလျှောက်ရမှာပြည့်စွက်ပေးရမှာဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနကပြောပါတယ်2018ခုနှစ်မှာပထမဆုံးစတင်အစုပြုခဲ့တဲ့ဒီဥပဒေဟာလူ55သန်းအပေါ်တည်ရောက်မှုရှိမယ်ဆိုပြီးတော့လည်းခမန့်ထားပါရခင်ဗျာ
။တနင်္လာနေ့ညပိုင်းထိပ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်တို့ပြောပြပေးသွားကြတာပါရှင်။အခုဇက်တိုက်နားဆင်ကြရမယ့်သတင်းဆောင်ပါတွေဆက်သွယ်မြင့်မြတ်ချက်တွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ဘက်ကတိုက်ပွဲတွေအတင်းမှာအရက်သားတွေအသေးပျောက်ရှိနေတဲ့အခြေအနေကိုသိကြရမှာပါ။ရခိုင်ပြည်နယ်မင်းကြားမြို့နယ်မှာတပ်မတော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်ဖွဲ့ AA တို့ကြားဒီကနေ့တိုက်ပွဲဖြစ်နေတာမှာရွာတဲကိုလက်နက်ကြီးကြီးတွေကြားတာကြောင့်ရွာသား6ဦးသေဆုံးပြီး12ယောက်ဒဏ်ရာရသွားတယ်လို့ဒေသခံတွေကပြောပါတယ်။မင်းကြားနယ်မြောက်ဦးမြို့နယ်တွေမှာနှစ်ဖက်ကြားတိုက်ပွဲတွေအပြင်းထန်ဖြစ်နေချိန်မှာပဲအခုလိုအရက်သားတွေသေဆုံးဒဏ်ရာရနေကြတာပါ။မနေ့ကတိုက်ပွဲအတွင်းမှာလည်းနှစ်ဖက်ထိခိုက်ကြဆုံးတာတွေရှိတဲ့အကြောင်းတပ်မတော်ဘက်ကရော AA ဘက်ကပါအတည်ပြုပြောထားပါတယ်။ဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရရှင
်ဟုတ်ကဲ့ပါဒီကနေ့မင်းပြမြို့နယ်တွင်တမရွန်နဲ့အီအီရခိုင်လက်နက်ကိုင်ဖွဲ့တို့တိုက်ပွဲဖြစ်ပွားရမှာစပရာကြီးရွာဘုံကြီးကျောင်းမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့စစ်ဆောင်ရွာသား၅ဦးသေဆုံးခဲ့ပြီး၈ဦးတန်ရာရရှိခဲ့တယ်လို့အကူအညီပေးဆောင်နေတဲ့မင်းပြမြို့ကျန်းရေးကရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကပြောပါတယ်
ဒီဘက်ကဦးဝါရောအခုရတဲ့ကနေဒီလိုမျိုးကိုတိုင်ရတယ်လည်းလည်းလည်းဒီလိုလမ်းကိုပြတာမှာဒါတို့ဖိုင်ရောကအုန်းကြီးတောင်မှကြာကြာနေပြောခွေးပူကြီးတွေဆိုတော့အုန်းကြီးတောင်မှစုနေတဲ့နေရာမှာအဲဒီလမ်းကြီးကြီးပြည်ကလာပြီးတော့အလားကပေါက်ကွေရာကြာကြာပြီးတော့လေအဲဒီမှာ၅ဦးတည်းတော့အခုရောက်ကြ၃ယောက်မြင်းမ၂ယောက်ဓမ္မရောက်တဲ့အလောင်းမှာစိတ်ရင်မှာအခုချက်ပြီးတော့အခုငါးလေးလေးရောက်တာလေးလေးလောက်အခုကျတော့အဲ့ဒီမှာရှိနေတယ်ဒါရရကူဟာချစ်ဥလေလူမလို့ဥရေကိုရေနဲ့ကပ်တပ်ပါရေ
တေဆုံးသူနဲ့တန်ရန်ရရှိသူတွေကိုမင်းပြဆေးရုံမှာသားရှိထားတယ်လို့ဦးသိန်းထွန်းကဆိုပါတယ်မနေ့ကနေဒီမနေ့အထိမင်းပြမြို့နယ်ရွှေဓမာရွာနဲ့စပါထားရွာဘက်မှာတပ်မတော်နဲ့အီအီတို့တိုက်ပွဲဖြစ်နေဆဲဖြစ်ပြီးဒီတိုက်ပွဲတွင်နှစ်ဖက်ထိခိုက်မှုတွေရှိနေတယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်မှဘုံမှုရုပ်စုံမင်းထွန်းကပြောပါတယ
်မနေ့ကနေ့လယ်ပိုင်းနဲ့ညနေပိုင်းမှာတော့ရောက်ဦးတောင်ရံဘက်မှာဖြစ်ခဲ့တာရှိတယ်ကျွန်တော်ရှိဓမာရွာနဲ့စပါထားရွာရဲ့ခြေထဲမှာဖြစ်ခဲ့တာရှိတယ်ရွာတွေနဲ့တော့လည်းညဝင်ပါအဲမှာတော့နှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိတယ်လို့သိရတယ်ဒီကကမှုစပုံးမှုပြီးလို့ရရေအတွက်တော့ကျွန်တော်လည်းမသိပါဘူးဒီနေ့ကြည့်တော့ဒီဇမနာကဘာသာရေးချားတယ်မှာတော့လည်းသိကျမှုတွေဆက်ဖြစ်နေတယ်ပဲလို့သိရတယ်
မနေ့ညပိုင်းတိဖြစ်ပွားခဲ့တဲ့မင်းပြမြို့နယ်ရှိဓမာကြီးရွာနဲ့အောင်တန်ရွာကြားတိုက်ပွဲတွင်နှစ်ဖက်သက်တွေရဲ့ထိခိုက်ကြဆုံးမှုအပေါ်အေအေပြန်ကြားရေးတာဝန်ခံခိုင်ဒုက္ခပြောတာကတော့
ยังว่าเมื่อวานนี้มาเมื่อวานนี้ชุดมาอย่างนี้เอาเงินยาจะมาแต่มาทำอะไรเลยดีจะมาโกโก้ปกติไม่เอาการเย็นดูเฉยๆข้ามาไม่ติดของเนี่ยดีแต่ขั้นแค่ตัวข้ามาไม่ติดจังตัวนี่เลยไม่น่าจะหนีเรื่องยาโกงอะไรนี่ก็เสียแต่ละที่ก็ไม่ได้ชีวิตเลยทุกคนที่เรียนยังดูข้ามาไม่ติดของที่จังอยู่ในนั้นชิมงค์ที่เรียนมาแอนจีโกดีดูแต่แม่บ่าวเนี่ยไม่เห็นเสียแม่ยังดูอันนั้นก็เสียดู
ยังดูเป็นสงสารที่จะอยู่ในตัวเราตรงที่ยามีเกล้าสิ่งถ้ามาไม่ติดความเป็นการนี้จะที่เกิดจากสมุกันไม่ติดตัวที่เกิดแล้วแข่งขันกับเป็นการนี้เลยเนาะเป็นที่ลงเป็นที่ลงเนาะแต่ละที่อะไรเชื่อเอาเรื่องนี้กันแล้วกันสิแต่พวกที่พวกมุ่งเดินสมรรถกันนี้ยามอุปการและในจีดูเนี่ยที่ก็แค่ได้รู้เลยไอ้เพื่อก็เปลี่ยวไปเลย มันเรียกยังไงเพื่อมาสกุบิบุลาเรียมาสี่ยันดังกูยามอุ้มยูเนี่ยชาวปงจูเนี่ยปังตัวอย่างการละมาเทมาไอ้เพื่อก็ชาวต่างประเทศได้รู้เลยใครตุกข้ากับสับเยาว์วะเลยแล้วเพื่อการนี้เดียวตุกข์ลาเรียการันโอ้ยชาวปงจูมาปังตัวอย่างการละมาเทมายาจะไปเกิดอะไรที่ไอ้ที่การันที่การันนี้เดียวมันที่โอ้ยการลงว่าชื่อเทมาตัวไหนอันนี้เดียวเป็นเรื่องการจับเงินเอาไปเกิดอะไรเสียมันเรียกชีพวาระตายไปด้วยเลี้ยงมีแต่เพื่อการมาชีเดียวยามอุ้มยูเนี่ยยามวิจิวันนี้มีรูมี Pusang Taya Hello, Yang Buji, Ocho Yimu, Umang Tang Shu, Zapio Ware.
I don't
know. There are many people who are not going to be able to do it. You will see what you must be doing. Yang Buga and Picala, and Luna Sound, Wontan, and Sound Bagule, Jayaka, to Gasubare. Malika Taipuwa Sengdwe, Yuatanga U Tanya Yashi Kere Lu, Nyao Miu Le Siya Wong, Tau Ta Kemao Yin Ga Piyo Wa Re. Taipuwa Chipuwa Ya Niga, Shudama Yuata Ngaya Jo Ha, Yuan Pongyi Jiang Rima, Sipi Teng Siang Niya Re Lu, Shudama Yuata Lu Ga Piyo Wa Re. เออครับเนี่ยคนนี้ที่ว่าเป็นเจ้าของที่ตายไปแล้วใช่มั้ยครับครับผมก็ว่าโหดเนี่ยเรื่องนี้ทีมเนี่ยมาแล้วนะครับพี่ก็หมู่ฤาษีเจ้าสบราจีวาเนี่ยไปจองจีวาก็ยวารันเนี่ยค่ะนี่ตะบักค้ํามาชื่อแต่ตันชินติจีวาเบิกกูตั้งช่องเลยได้ลูกตีดาขันนี่ก็ပြောว่าได้ยะคันปีเนี่ยด้วยมายมาสิตัดเนี่ยยะคันเล่นน่ะกันไอ้ไอ้ภွဲรู้ไตปွဲรู้ยะเสร็จสุดตุลูဖြစ်ปွားนี่เซ่แล้วဖြစ်ပါတယ် တမရောဘက်ကရခိုင်ပြည်နယ်တွင်းအခြေချရေးဟာရီမန်းချက်တကူဖြစ်တယ်လို့ပြောဆိုထားပါတယ်ဒီလိုလုံးဝကွဲပြားနေတဲ့သဘောထားယက်တိချက်တွေကြောင့်ပဋိပက္ခဖြည့်ရှင်းရေးအတွက်နှစ်ဖက်တွေ့ဆုံဆွေးနွေးမှုကြံ့ကြံ့နေစေလဲဖြစ်ပါတယ်တိုက်ပွဲတွေဆက်ပြီးပြင်းထန်နေတာနဲ့အမျှအယက်သားထိခိုက်ဒေဆုံးတာတွေအိုးအိမ်စုခွာဆွဲပြေးရတာတွေလည်းတနေ့တစ်ခြားပုံများလာနေပါတယ်ခင်ဗျာ
နိုင်ငံအိမ်ပြပြသွားတာပါရှင်အခုနောက်ဆုံးရထားတဲ့သတင်းအရတော့မင်းပြဆေးရုံမှာရောက်နေတဲ့တရားရသူတွေကတက်ရောက်ထပ်ပြီးတော့တည်ဆုံသွားပါတယ်ဒါကြောင့်တည်ဆုံသူစုစုပေါင်းဟာ6ဦးရှိသွားပြီဖြစ်ပါတယ်ရှင်အခုဝါလက်နက်ကန်တပ်ဖွဲ့ကမနေ့ကတပ်မတော်သတင်းစာရှင်းလင်းပွဲအတွင်ဖြစ်ကြားချက်တချို့နဲ့ပတ်သက်လို့တုံ့ပြန်ထားတဲ့အကြောင်းကိုလည်းနားဆင်ရပါမယ် ဝတ်တပ်ဖွဲ့ရဲ့ငြိမ်းချမ်းရေးနှစ်30ပြည့်ပွဲမှာစီရေးပြအခမ်းအနားပါဝင်တာဟာအရင်ကလည်းဆောင်ရွက်ခဲ့မှုတဲ့အကြောင်းနဲ့ဒါဟာရန်လိုတဲ့သဘောထားနဲ့ကျင်းပတာမဟုတ်ကြောင်းဝတ်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဒါဟာတပ်မတော်သတင်းစာရှင်းလင်းပွဲမှာဝတ်တပ်ဖွဲ့ရဲ့စီရေးပြအခမ်းအနားဟာစင်ပြိုင်အစိုးရစင်ပြိုင်တပ်မတော်သဘောဆောင်ရွက်တာတွေ့ရတဲ့အ
WSB ဌာနချုပ်ပန်ဆန်းမှာကျင်းပတဲ့ငင်းချင်းရေး230ပြည့်ပွဲမှာဝါချက်ဖွဲကလေရင်ပြင်းအမြောက်တွေမောင်းသူမဲ့ drone လေရင်တွေစတဲ့စစ်လက်နက်တွေနဲ့စစ်တီအင်အား 8,000 နီးပါးကိုတုံးပြီးစစ်ရေးပြအခမ်းအနားကိုထည့်သွင်းခဲ့တာပါဒီလိုလက်နက်အင်အားလူအင်အားအများပြားအသုံးပြုခဲ့တဲ့စီရေးပြအခမ်းအနားပေါ်တင်းငွေနေကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတမ်ဘော်သတင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကအခုလိုပြောဆိုခဲ့ပါတယ်
။တမ်ကြီးကလုပ်ခဲ့တဲ့ကံကြီးကဝါရရဲ့ကံကြီးဒီစီရေးပြအခမ်းအနားမှာလက်နက်ခံဆောင်ရေးစီးကားတွေရှိတယ်။ဒါကြောင့်မို့ဒီစီရေးပြအခမ်းအနားရှင်းရင်းရတယ်ဒီဝါရနေနေတော့ကျွန်တော်ရှင်းရင်းစိုးရတဲ့ပုံမျိုးအစီအစဉ်ကျမ်းစာပေါ်မှာဆက်ဆံတာကိုတွေ့ရပါတယ်။ဒါကြောင့်မို့ဒီကဏ္ဍဆက်ဆံမှုအနေနဲ့တယောက်ချင်းရှိပါဘူး။နောက်တစ်ခုကတော့ဒါဒီကဏ္ဍမှုအနေနဲ့အဆုံးအမကိုသိခံထားတဲ့အနေအထားဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်။
ဒီကကုန်ပိုင်းမှာကျင်းပမဲ့
ကျွန်တော်တို့စီးရပြတယ်ဆိုတာဆယ်နှစ်မြောက်နှစ်20မြောက်တုန်းကလည်းစီးရပြခဲ့တာပဲအခုမှပြတာမဟုတ်ပါဘူးထိုနေ့လောက်ကောင်းပါပဲเนาะတခြားလက်နက်ကန်အဖွဲ့အစည်းတွေလည်းပြနေကြပဲလေဒါတော့မထူးဆန်းပါဘူးလို့မြင်ပါတယ်เนาะဆိုရအကြီးကဲပါဝင်တက်မတော့အကြီးကဲတွေเนาะအခြားလက်နက်ကန်အဖွဲ့အစည်းတွေစုံတလောက်ပေါ့เนาะကျွန်တော်တို့ဖိတ်ချင်အားဖြင့်တည်နိုင်ပါတယ်ကျွန်တော်တို့တော့ပေါ်ထားကျွန်တ
ကျွန်တော်တို့လည်းငြိမ်းချမ်းရေးကိုတံပိုးထားလို့ပေါ်ဆောင်တဲ့အနေနဲ့လူရဲ့ချင်းဖြစ်ပါတယ်နော
် UWSA အနေနဲ့တမရော်အပါဝင်အခြားလက်နက်ကိုင်အဖွဲ့အစည်းအားလုံးကိုမိတ်ဆွေဖြစ်သဘောထားကြောင်းလည်းဦးညီရန်ကပြောပါတယ်နိုင်ငံရေးလေးလာတုံတက်သူဦးတန်းစိုးနိုင်ကတော့အခုလိုတုံတက်ထားပါတယ
်ဘွားဖွဲ့ကသူကငြိမ်းချမ်းရေးရခြင်းနဲ့လက်ရှိမိခါကိုထွင်းနေတယ်ဆက်တော့ဒီဒေတာကိုဒီရအဲ့ဒီရေကိုပါညာဆိုတာမျိုးဖြစ်လာရင်ကာကွယ်နိုင်အောင်လုပ်တာတခြားဘက်ကလည်းလုပ်ကြတာဒီသဘောထားပါပဲเนาะဒါပေမဲ့ဒီမှာထူးခြားတဲ့မြန်မီထူးခြားတဲ့တိုင်းဟာစီမီစီရကတော့တမောကစိုးရင်စိတ်နဲ့ပြောတာလို့ထင်ပါတယ်ဒါပေမဲ့အဲ့လိုပြောတဲ့ကောက်ဖြစ်တာကြံအဲ့ဒီပုံမှာနားလည်မှုကြီးလွယ်သွားရင်နောက်ပိုင်းမှာဒါရီကဒီရအရင်းမှုကြီးဒီပခါကြီးဖြစ်လာနိုင်ကြရှိတယ်ဆိုတော့ယူဆပါအဲ့ဒါကြောင့်အဲ့ဒီသဘောထားရင်းနဲ့တော့ငြိမ်းချမ်းရေးအတွက်အထူးမြှင့်ဖြစ်တာဟိုလည်းဒီတော့ယူဆရတယ်
။ AB လကကျင်းပတဲ့ UWSA ရဲ့ငြိမ်းချမ်းရေး130ပြည်ပွဲကိုနိုင်ငံတော်အကြီးအကဲတွေနဲ့တမရော်ခေါင်းဆောင်တွေကိုဖိတ်ကြားခဲ့ပေမဲ့ပါဝင်တယောက်တာမရှိခဲ့ပါဘူး။ဒီလကုန်ပိုင်းမှာကျင်းပမဲ့ NDAA ကမိုင်းလားအဖွဲ့ရဲ့ပွဲကိုလည်းသူတို့ရဲ့ဆောင်ရွက်ချက်ပေါ်မူတည်ပြီးတမရော်ကစဉ်းစားမှဖြစ်ကြောင်းလည်းသတင်းစာရှင်းလင်းပွဲမှာဖြေဆိုထားပါတယ်။WSA 1နဲ့ NDA မိုင်းလားအဖွဲ့တို့ဟာ1989ခုနှစ်ကဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ပြီးအစိုးရနဲ့အပြစ်ခတ်ရက်စဲခဲ့ရမှာသူတို့ထိန်းချုပ်ရာဒေတာကိုရှမ်းပြည်နယ်အထူးဒေတာ2နဲ့အထူးဒေတာ4အဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ
်။ကိုမိုးစောပြပြသွားတာပါရှင်။အခုတရုတ်နိုင်ငံဘက်ကိုစံပြန်ပြီးတော့ရောင်းချတော့မယ့်အကြောင်းကိုလည်းပြပြပေးရစေရှင်။တရုတ်နိုင်ငံယူနန်ပြည်နယ်အစိုးရနောက်ခံကုမ္ပဏီတစ်ခုဖြစ်တဲ့ရွှေချိုက်ကုမ္ပဏီကမူဆယ်ကုန်စည်တိုင်းအများပိုင်းကုမ္ပဏီကစံတန်ချိန်တပေါင်းစပြီးတော့ဝယ်ယူဖို့စာချုပ်ချုပ်လိုက်ပါပြီ။ဒါဟာဖေဖော်ဝါရီလကတည်းကတရုတ်ဘက်ကစံဝယ်ယူတာရပ်ဆိုင်းထားပြီးနောက်ပိုင်းပထမဆုံးအချိန်ပြန်ပြီးတော့ဝယ်ယူတာဖြစ်ပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်ရှင်။
ဖေဖော်ဝါရီလတည်းကတရုတ်နိုင်ငံစီကိုတင်ပို့ခွင့်မရတဲ့စံတွေတဲကစံတန်ချိန်တပေါင်းကိုပြန်ဝယ်ယူဖို့တရုတ်ယူနန်ပြည်နယ်ရွှေချိုက်ကုမ္ပဏီဟာမူဆယ်ကုန်စည်တိုင်းအများပိုင်းကုမ္ပဏီနဲ့မေလ30ရက်ကအပြစ်သက်စာချုပ်ရေးထိုးထားပြီးဖြစ်ပါတယ်။အခုလောလောဆယ်ရောစံတန်ချိန်တပေါင်းစံအိတ်2သိန်းကိုဝယ်ယူမှာဖြစ်ပြီးတစ်လအတွင်းတင်ပို့သွားမယ်လို့မြန်မာနိုင်ငံစံစွာအသင်းချုပ်ထွေထွေအတွင်းရေးမှူးဦးရဲမင်းအောင်ကပြောပါတယ်
။တရားဝင်စာချုပ်ချုပ်တဲ့တန်ချိန်တပေါင်းပါနော်။ဒါအမြန်ဆုံးဘက်ကိုတင်နိုင်အောင်ကျွန်တော်တို့လုပ်မယ်။ဒါပေမဲ့ဒီနေရာမှာကျွန်တော်တို့ကဟို quality ဘိုင်းဆိုင်ရာစစ်ဆေးတဲ့ဘိုင်းတွေနောက်တစ်ခါဟိုဘက်ကိုကျွန်တော်တို့လွှဲပြောင်းမှုအတွက်စားရစားတဲ့ဘိုင်းဆိုင်ရာပြင်ဆင်ရမယ့်ဘိုင်းတွေနောက်တစ်ခါဒီတရုတ်နိုင်ငံရဲ့ license ခွင့်ပြုချက်ရရှိဖို့ကိစ္စလေးတွေအဲ့ဒါလေးတွေကျွန်တော်တို့အချိန်ယူအောင်ပါပေါ့။အကြမ်းမင်းတော့ကျွန်တော်တို့မှန်းတာတော့တစ်လလောက်တော့ကြာမှာပေါ့နော်။အဲကိုတို့ကလည်းဒီဘက်ကမူဆယ်နေဆက်လမ်းကြောင်းကိုပြန်ပြီးတော့ပွင့်စေခြင်းလေ။ဟိုတောင်သူလယ်သမားတွေအကျိုးစီးပွားအတွက်ကောစံစားပါးစည်းဝဲတည်နေမှုအတွက်ပေါ့နော်
တရုတ်ယူနန်ပြည်နယ်ရွှေချကုမ္ပဏီနဲ့မြန်မာကြားကုန်ပစ္စည်းချင်းဒိုင်းရိုက်ဖလှယ်ရောင်းဝယ်ဖို့ April 27ရက်ကနေပြီးတော့မှပနမအဆင့်နားလည်မှုစာချုပ်လွှာရေးထိုးခဲ့ပြီးအဲ့ဒီနောက်ပိုင်းအသေးစိတ်ကိုထပ်မံဆွေးနွေးခဲ့ကြပါတယ်မြန်မာမူဆယ်ဘက်ကစံတကြားပြောင်းတဲ့တခြားလေယာထွက်ကုန်တွေနဲ့တရုတ်ယူနန်ဘက်ကလေယာသုံးစက်ပစ္စည်းဓာတ်မြောစာတန်တမနီတွေတံမိုးတူကုန်ပစ္စည်းချင်းလဲလှယ်ဖို့ဆွေးနွေးခဲ့ကြတာပါမူဆယ်စံကုန်တွေကတော့စံရောင်းဝယ်နေရာမှာငွေသားနဲ့ပဲရောင်းဝယ်လုပ်ဖို့တောင်းဆိုခဲ့တဲ့အတွက်အခုစံဝယ်ယူရတဲ့အခါမှာရွှေငွေနဲ့ပဲဝယ်ဖို့သဘောတူညီမှုရခဲ့ပါတယ်။မူဆယ်စံကုန်စည်တိုင်းဒူးဥက္ကဋ္ဌဦးမင်းသိန်းကအခုလိုပြောပါတယ်
။ပထမကတော့
ပါတာစနေတော့ခေါ်တယ်ကွန်ပလိုင်းတဲ့စနေကိုသူတရားလက်မခံဘူးဘူးဆယ်မှာရှိတယ်ဘာမှကုန်တယ်ရတော့လက်မခံဘူးဒါပဲလို့ရှင်လားဝေသားလို့ရှင်တော့ကျတော့ပါတာစနေကလည်းကျွန်တော်မဖြစ်ဘူးကျွန်တော်ဝေသားစနေလည်းတော့လောက်ပါဆိုတော့အဲ့ဒါဆိုရင်တပ်တပေးလို့ဆက်ပြီးမဆုပ်ဘူးပထမအဆင့်တပ်တပေါင်းလို့ဆက်ပြီးမဆုပ်ဘူးတတတောင်းတော့ပြတ်ချက်ပါလို့ရှင်လားအခုနှစ်ထဲမှာတရုတ်နိုင်ငံရဲ့စ ဒီကနေ့ကျွန်တော်တို့ကအဓိကအားဖြင့်စာမှုကုန်ရံအတွက်ဝယ်ယူရာဖြစ်လို့တရုတ်ရဲ့စံပူရှာမှုအပေါ်မှာစိုးရိမ်စရာမရှိနိုင်ကြောင်းမူဆက်တရားငါမှကုန်သွေးစကန်ဒူအိုကထာဦးချမ်းသာဦးကပြောပါတယ်။
ကျွန်တော်တို့ကအဓိကအားဖြင့်ကျွန်တော်ရှင်မြန်းဒီမင်းကုန်းတွေဒီပါဖြစ်နေတယ်။စိုက်ပျိုးရေးကတော့မဆိုင်တဲ့အတွက်ကိုကျွန်တော်တို့ဘက်ကဝေတုံဆွဲနေရမှာပေါ့။ကုန်ကန်းသဘောမျိုးတုံးဆွဲတာများတာပေါ့။ဒီဘက်ကတော့နောက်ပိုင်းတော့ရှိကောင်းရှိလာနိုင်ရမှာပေါ့နော်။ဒါမဲ့အခုချိန်ကြီးကတော့ကျွန်တော်တို့ဘက်ကတုံးတဲ့စံနေရာတရုတ်ရှိမှာဒီစံကောက်ဆွဲတို့ရဲချက်တာတို့ဘာလို့တုံးတဲ့အန
jang, muzen nesa kondwe sagama pemi nia sanuya, tanyin chadang lao shivare, mima nesa kondwe sagangani, tenego san tanyin, natan lao diogu, timbunia, chibare, pige pananima, mima nanga, pibago, sanet sagwe, timbue tanyia, don nanjo lao, timbuke me, akut natal sagumaro, tanyin ditama kunatan lao, timbu nile melo, mima nanga sanwa, tenjoga, kamantavare.
American Lumuye put a portrait at Built a School in Bama, Surapuera. Pagotan did that, he did not be Mune Mashira, Satin Jamna Jama, Satin Sandu, Salo Luran Kerava, Tigniman by the American Tanyo, Dutia, Chicago, and Toya Biro, D Satin Sandu, Pundi Pigavare, a piece of Guru, Kukonsa, hang up your Pamavashi.
Pagotan did that, he shipped a machine at Nabim Yoga, a chicken being a Titan Jonah, Dobo Sutiwaga, Satin Jandrigo, American Lumuye put a portrait there. Built a School in Bama, so that Africa, Satin Zambi, Luden Apibare. Built a School in Bama, so that for him. Yamaning us, Satin Jandrima, come and Lion Satin Janire, Peace Cup, Sina Wunen Pibare. Sina Wunen Rene, Lion Satin Japi, and Timacabe, Pinya Kankanago, and Yendoga meeting Nijima, a Kulu, Luden be at Dre, Chizu Tinjang.
American Tanyon Dudia Achike, Joseph Peligale, Nangadawanga Klingi along at a YPP, Pinya Yipabuna Yisure, Nama Soya Poson Jama, Pounganya at Dre, Koyumide, so be it getting to be in Jama, Piota Vare, Pisco of Weha, Ransakunika Satinbi, Mobine Pagota and Didaji.Maguita and Didagine, Senon and Didatrika, Satin Jandrima, Satin Japini Tibare, Sina Winden, Yau Chosea, Tawan Tazanaha, Tidasui, Piso Male, Tibare, Kamia.
Gokansa Hentra Piata Ravashi, if you yet the Nila Nimanaki and Season Drigo, Nasin Nija Rapchibare.
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုငါးကြိမ်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိတိုင်းဒိုမီတာ32 40 48အကျဉ်းဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက် 8:00နာရီကနေ9:00နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။
ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2019ခုနှစ်ဇွန်လ3ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါတယ်။အခုည9နာရီခွဲကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့စီးပွားရေးကဏ္ဍ၊ blogger တွေပြောသမျှအစီအစဉ်မှာတော့ကမ္ဘာပေါ်မှာရှိသမျှလူတိုင်းအင်တာနက်ချိတ်ဆက်နိုင်ဖို့ One Web Company ကစတင်နေတာနဲ့ပတ်သက်လို့အခုလိုကြားကြရမှာပါ
။ There are in Mexico 120,000 schools that don't have connectivity. And if you are going to have a child who's going to be
One Web Company ရဲ့အမှုဆောင်ညွှန်ကြားရေးမှူးရှင်းလင်းပြောကြားချက်နဲ့အတူနှာစင်ကြရမှာဖြစ်ပါလေရှင်။နောက်ပိုင်းမှာသူယုံကြည်ရအစီအစဉ်ကိုလည်းနှာစင်နိုင်ပါတယ်။အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုနှာစင်ကြရအောင်ပါ။မြန်မာအစိုးရကမော်တော်ကားတင်သွင်းမှုမူဝါဒပြောင်းလဲလိုက်တာကြောင့်နိုင်ငံခြားကားထုတ်လုပ်ရေးလုပ်ငန်းတွေပြည်တွင်းမှာဝင်ရောက်ယင်းနှီးမြှုပ်နှံလာကြလို့မြန်မာမော်တော်ယာဉ်ထုတ်လုပ်ရေးနဲ့ဖြန့်ဖြူးရောင်းချရေးလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဒေါက်တာစိုးထွန်းကပြောပါတယ်လက်ရှိမှာအမေရိကန်၊ဂျပန်၊ကိုရီးယားအပြင်တရုတ်ကုမ္ပဏီတွေကပါပြည်ပကကားပစ္စည်းတွေတက်ယူလာပြီးပြည်တွင်းမှာတက်ဆင်ထုတ်လုပ်လာတာကြောင့်အလုတ်ကိုင်အခွင့်အလမ်းများများစားစားမရှိသေးဘူးဆိုပေမဲ့နောက်ပိုင်းမှာတင်ကျဲလာလိမ့်မယ်လို့လည်းရှုမြင်ကြပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမှတ်တင်ကြီးထိုက်ကတင်ပြထားပါတယ်ရှင်။
ကတော့လည်းဆယ်ခုနှစ်ခုနှစ်ကတော့ကားတည်းစည်းကွက်မှာရောင်းရစီး7,000လောက်ရှိတာပေါ့နော်။2018မှာတော့စီး18,000လောက်ရောင်းရတယ်။ကားတည်းကတော့ရောင်းရပုံများလာတဲ့ပုံမှာရှိတာပေါ့နော်။ဒါလက်ရှိကျွန်တော်အစိုးရအနေနဲ့လည်းဒီညာမောင်းကျင်းလင်းကို2018ခုနှစ်ကစပြီးတွေ့လိုက်တယ်။နောက်ဒုတိယတစ်ခုကကျတော့ကျွန်တော်တို့ကရန်ကုန်တိုင်းဆင်ပေါ့နော်။ရန်ကုန်တိုင်းချထားမှုတွေပိတ်ထားတာကိုလေးလေးလောက်ရှိပြီနော်။အဲ့ဒီချက်တွေကြောင့်ဆိုတော့ဒီကားတက်ဈေးကတော့ပိုကြီးပြင်းလို့လာတယ်လို့ပြောရှိတယ
်။အခုဆင်းရရှိုးရူးကတော့ကားတက်စိတ်ကအစ်စ်ပါဆရာအဲ့ဒါနဲ့ပတ်သက်ပြီးတော့ရော
ကားတက်မှာတော့မှ2မျိုးရှိတာပါဆရာမရေ။တစ်ခုကကြတော့ဘီဘာအနေနဲ့တင်နေတာပေါ့နော်။နောက်တစ်ခုကဒီရင်းမှာထုတ်လုပ်တယ် SCD ထုတ်လုပ်တယ်ဆိုတာဟာရှိတော့။ဒီကတော့ရန်ကုန်တိုင်းဆိုအနေနဲ့ကဒီရင်းမှာထုတ်လုပ်တဲ့ကားတွေပဲရန်ကုန်လမ်းစဉ်ပြီးတာပေါ့နော်။အဲပြီးရတဲ့အကြောင်းမျိုးလည်းရှိတော့ဒီရင်းထုတ်လုပ်တဲ့ဟာပုံပြောမှာအားကြာနာကျွန်တော်တို့လည်းနဲ့ဒီရင်းထုတ်လုပ်တဲ့တစိတစ်ခုဖြစ်တဲ့ခုနကစိုးကြီးဆိုတဲ့တစိတစ်ခုကိုကျွန်တော်ကဒီရင်းမှာတက်ဆင်ထုတ်လုပ်ဖို့ပြီးရတဲ့ကြာလွန်ခဲ့တဲ့5လလောက်ကစပြီးစီစဉ်ရခဲ့တာပေါ့နော်စိုးကြီးတစိကတော့ကျွန်တော်က brand တစိကတော့ Dior brand နဲ့တိုးတော်လည်းပဲသူကဒီအင်းဟို Dior ပြည်မှာ Mitsubishi နဲ့ Dior ကုမ္ပဏီနဲ့ဆက်ဆက်လုပ်ခဲ့တာလုပ်ထားတဲ့ဟာဟို engine တို့ gearbox ဆိုတာ Dior မျိုး engine ကတော့ Mitsubishi ဖြစ်တာပေါ့ကျွန်တော်ပြောပါပြီမှာတော့ကျွန်တော်တို့ဒီမြန်မာမျိုးသားတွေပိုင်ဒီကုမ္ပဏီတွေနဲ့တကုံအမန်တက်ဆိုတဲ့ကုမ္ပဏီနာမည်နဲ့ကျွန်တော်တို့ကတရားရရင်တော့ရင်းမနေမှုလုပ်ပြောပါဒီနေ့မှာထုတ်လုပ်တဲ့ကားမျိုးစားတစ်ခုဖြစ်တာ
Toyota တို့ဘာလို့ဝင်လာတဲ့ကိစ္စကရောအဓိကအခွန်ကိစ္စပဲလားဆရာဘယ်လိုအကြောင်းချက်တွေပါနိုင်ပါလဲ
အခွန်ကတော့ incentive ကတော့ဒီရတာတစ်ခုပဲဒုတိယချက်ကတော့ရန်ကုန်တိုင်းဆင်ရဖို့အဓိကကြားဥပမာဒီဘားအတွင်းနဲ့ကားတွေရန်ကုန်တိုင်းဆင်မရဘူးပေါ့ရန်ကုန်တိုင်းဆင်ယူမယ်ဆိုရင်ကျွန်တော်ကရေရောင်းတစည်းကိုဝယ်ပြောမှာအစိုးရကပ်ပြီးတော့ရေရောင်းပါမစ်ဆိုတဲ့ဟာနဲ့ကျွန်တော်ကဒီရောင်းလဲစင်ရတယ်။လက်ရှိရဲအနည်းဆုံးဘာဝင်350ဒေါ်လာ1000နီးပါးတော့ကျွန်တော်ပုံများသိရှိတယ်။ဒီတိမှာထုတ်တဲ့ကားတွေကဒီရောင်းလဲစင်ရတယ်ပဲကြောင့်မလို့အဲ့ဒီ incentive တော့ရတော့ဘူးနော်။
ဒီတွင်းမှာတက်ဆင်ထုတ်လုပ်နေတာဘယ်နှစ်ခုလောက်ရှိပါပြီလဲ
။တက်ဆင်ထုတ်လုပ်ဖို့လုပ်နေတဲ့ကုမ္ပဏီကတော့10ခုတော့လောက်ရှိတယ်။တကယ်တမ်းတက်ဆင်ထုတ်လုပ်နေရတော့ကျွန်တော်ကဟို Suzuki ရှိတယ်နောက်တော့ Nissan ရှိတယ်နောက် Kia ရှိတယ် Honda ရှိတယ်နောက် Ford ရှိတယ်နောက်တော့ Li Fan ဆိုတဲ့ brand ရှိတယ်နောက်ကျွန်တော်တို့ Sony ဆိုနော
်
တော့ဆိုတော့အကြမ်းင်းဒီ market ထဲမှာတကယ်ထုတ်လုပ်နေရတာ9ခုလောက်ရှိဟိုကျန်တဲ့ကားထုတ်ဟိုဟာရော MNC တင်ထားတဲ့ဟာရှိတယ်နောက်ပြီးခဲ့တဲ့ရက်ပိုင်းမှာလည်း SC Auto ဆိုပြီးတော့မှ body painter ပေါ့သူကတော့ bus ကားတွေ body paint လုပ်တာရှိတယ်နောက်ထပ်လုပ်ဖို့လုပ်နေရတော့ဒီ bus ဆိုဖို့တော့လုပ်
ဟုတ်ကဲ့
ကျွန်တော်မြင်ရတော့ဂျန်နဲ့တရုတ် brand ကြီးလည်း ဆက်ပြီးတော့မှာဒီလင်းထုတ်လို့ဟိုအတွက်ဟိုတော့ပို့ပြီးတော့မှာစီစဉ်လာကြတာတွေ့ပြီးတွင်းမှာဒီမော်တော်ကားဒီတက်စင်ထုတ်လုပ်တဲ့ခါရောက်တော့အလောက်ကန်ဖန်တီးပေးနိုင်မှုပေါ့လေအရင်ကလုံးဝမရှိရတဲ့ဆိုင်တော့ရှိလာတာပေါ့ဒါပေမဲ့ဘယ်လောက်လောက်ရှိပါသလဲရှင်ကျွန်တော်တို့မှာပြောလို့စိတ်ဝင်တစ်ခုဆိုရင်မှာစုစုကြီးတို့ကြီးတဲ့စိတ်ဝင်ဆိုရင်တော့လုံးတော့မနိုင်မှလည်းပဲမှာဒီ ganh kwen lan naw bo yi chan naw shi la da dutiya che ga yee chi ya chan naw dan ni ma ho ni niya nge patat bi di R&D lo ha lo sam mu da ga do lo ni pinya da ga lo shi ya a ni ma di automobile ne patat de pwe ri ya la shi da mechanic ya la shi na do lu le ya ni no wa ba ma lou sia ma shi so wa shaw ma twa lou ne lou da wa shaw le de ga dan ja lo ma lou shin ya bo no အဲ့တော့တို့တို့ကဘာပဲပြောကျွန်တော်တို့ကတက်တဲ့ပညာနဲ့အခုကားဆဲုံတွေပေါ်လာတဲ့အတွက်ကြောင့်မို့တို့တက်တဲ့ပညာကိုသုံးချမယ်နေရာလေးရတာတော့မြင်တော့ကျွန်တော်တို့မြင်လာတော့ဒါလည်းဘာပဲပြောကျွန်တော်တိုင်းပြည်အတွက်လာလာကောင်းတော့တော့လက်ရှိကတော့ SKD ဆိုတော့ကျွန်တော်တို့ကအများကြီးတော့လူမလို့သေးဘူးတော့ကျွန်တော်အစိပ်ပိုင်းတွေကိုပြပတင်သွင်းနေတာမျိုးရှိရပါတော့နောက်တစ်ပြည့်အဆင့်သွားရင်ကျွန်တော်တို့က CKD ခေါ်တဲ့ Complete Note တော့ဆိုရင်လောက်ကန်ခွင့်လန်းပုံများလာမယ်နောက်တစ်ဆင့်သွားရင်ကျွန်တော် localization ဆိုရယ်ကျွန်တော်ပြည်ရင်းထုတ်ပစ္စည်းတက်ဆင်ထုတ်လုပ်မယ်ဆိုရင်တော့ကျွန်တော်တိုင်းပြည်ရပို့ပြီးတော့မှဒီ auto industry ကပုံကြီးဖွင့်လို့လာမယ်လောက်ကန်ခွန်လန်းပုံကြီးများမယ်မိမိညာကူးကြောက်မှုကြီးများလာမယ်လို့မြင်ပါတယ
်ဆရာနောက်တစ်ခုကဈေးကွက်ထဲမှာရောက်တော့အရင်ကတော့ဒါဂျပန်ကားဟောင်းတွေအဓိကလာကြမယ်ထင်ပါတယ်ဆိုတော့အခုကားသစ်တွေထိုးဖောက်တဲ့နေရာမှာရောဈေးကွက်အကျိုက်ဘယ်လိုရှိပါသလဲရှင
်ဈေးကွက်အပြောင်းလဲလာပါဂျပန်ကားဟောင်းတွေကကျွန်တော်ဟုတ်ကဲ့2018ခုနှစ်ကစပြီးပြင်းပြင်းမပြတော့ဘူး2019ဆိုအရင်တော့တွင်းခဲ့တဲ့ဂျပန်ကားဟောင်းတွေဖြစ်တယ်အဲ့တော့ဂျပန်မှာလည်းယူဆွေတဲ့အပြင်ဗမာပြည်မှာလည်းတခါဒုတိယအကြိမ်ဗမာပြည်မှာသုံးထားတဲ့ဟောင်းဖြစ်တဲ့ဟာတွေဈေးကွက်ထဲမှာလည်းနေရောကားရဲ့သူ့ကားတွေကတော်တော်ဒီဟိုစုပ်တဲ့အနေအထားမျိုးရှိကြတာပေါ့နော်ဒီထဲမှာလည်း၄-၅နှစ်သုံးထားတဲ့ကားတွေဖြစ်တယ်ဟောရောင်းလည်းဆင်းရလုံးရဲ့၄-၅နှစ်တော့ပြိတာအဲ့တော့ကားဟောင်းစီးမဲ့လူချိုးရတာအောင်းရင်းပြန်လည်ရင်းဟောင်းကြီးမွေလာတယ်လို့တော့မလို့ကားအစ်တက်ကိုကျွန်တော်ပူပြောင်းလာတယ်။နောက်ဒုတိယချက်ကကားအစ်တွေရတယ်ဒီပြင်းမှာထုတ်လုပ်တဲ့အတွက်ကြောင့်မလို့ဈေးနှုန်းသက်သာအနေထားရှိတာ။အဲကြောင့်ကျွန်တော်တို့မြင်တာကလက်ရှိလူတွေရဲ့ဘိုင်းဆက်မှာတော့ကားအစ်တွေဈေးကွက်ကိုဈေးကြီးပူပြောင်းလာတယ်လို့မြင်ပါတယ်။
ဟုတ်ကဲ့ဒီကားသစ်တွေမှာဒီဘက်နိုင်ငံတွေမှာတော့ဟိုဘမ်ဘာတူဘမ်ဘာဟိုအမခံပေးတဲ့ဟာမျိုးမိုင်လိရှ်ဘလောက်ထိအောင်အမခံနဲ့9000ထိအောင်ထိဟိုပြည့်တမျှအကုန်ပြင်ပေးတဲ့အမခံနဲ့ဆိုတဲ့ဟာမျိုးတွေရှိကြပါတယ်အဲ့ဒီတည်းကကားသစ်ဈေးကွက်မှာရောဒီလိုအမခံချက်မျိုးရှိပါသလား
ဟုတ်ကဲ့ကျွန်တော်ကားသစ်အားလုံးဒီပါလို့ခုနကဆရာမပြောတဲ့ဒီလိုတစ်သိန်းနဲ့ဒီ3နှစ်အမခံပါပါပုံမှန်စစ်ဆေးရဲ့အခမဲ့စစ်ဆေးကပါမန့်6 month ဝိုင်းရတဲ့မျိုးတွေရှိပါ့
။အခုအဲ့တော့ဈေးကွက်အကျိုက်ကတော့အစ်စ်ကိုပို့ပြီးတော့ကြိုက်လာတဲ့အစ်စ်ဖက်ကိုပို့ပြောင်းလာတဲ့သိတာတဲ့အနေအထားမျိုးရောရှိပါလားဆရာ
။ဟုတ်ကဲ့ခုန2018နဲ့18မှာအစ်စ်ဈေးကွက်လောင်းဝါနှစ်ဆပြက်လာ 100%.
ဟုတ်ကဲ့အဲ့ဒါအဟောင်းလုံးဝမဝင်တော့လို့လား
။အဲအဟောင်းကလည်းခုနဟိုညာမောင်းတင်လင်းဝင်ပြုတော့ကျွန်တော်တို့ကကြိုက်တာလေဗမာရဲ့ကြိုက်တဲ့အဟောင်းကဂျပန်ဒိုမက်စစ်ယူစခုတွေကြိုက်တာ။ကျန်တဲ့ကားတွေကိုကျွန်တော်တို့အတိတ်ကြိုက်ကြအောင်အဲဒီဟောင်းတင်နေကညာဘောင်းကတင်နေပြိတ်ထားတဲ့တစ်ချက်ပေါ့ဒုတိယချက်ကတော့ရန်ကုန်လမ်းစဉ်ပြိတ်ထားတဲ့တို့ကြောင့်မို့ရန်ကုန်လမ်းဆင်းရ၄တင်းလောက်ကပြိတ်ထားတာရှိတယ်။အဲဒါအရင်သုံးမယ်ဆိုရင်ခုနကခုနရှင်းတာတို့ကဒိဋ္ဌိက50ထပ်သုံးရမယ်ဒီကြောင်မို့အဲဒီကြောင်းနေကြောင်ဖြစ်တယ်။နောက်တစ်ချက်ကတော့ဒီပြည်ထဲမှာထုတ်လုပ်တဲ့ကားတွေရဲ့ဒါတွေပို့ပြီးတော့မှအကြီးအကျယ်များလာတယ်။ဈေးကျစရာပိုကောင်းလာတယ်။တို့လည်း service ပိုကောင်းလာတယ်အဲ့ဒီချက်ကြောင့်ကျွန်တော်ကရန်ကုန်မှာသုံးဆမှုကိုညားလာတာ
မတ်တင်ဂျီထိုက်စီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးခန္ဓာကိုအင်္ဂါနေ့မနက်ခင်းမှာပြန်ပြီးနားဆင်နိုင်ပါတယ်ရှင်အခုအင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးကံကိုဖိတ်ခေါ်ပြရစီရှင
်မြန်မာဒရင်းမီဒီယာရဲ့တင်ဆက်မှုရဲ့အပေါ်ဝီဗန်တက်ခိုက်တာပြီးအခုနောက်ပိုင်းမှာတော့ကိုများလာတဲ့ပြင်ဆူဆူလွယ်လွယ်ပြောဆိုထုတ်လွှင့်တာပြီးမကြာခဏတွေ့လာရပါတယ်အထူးသဖြင့်ရခိုင်ပြည်ရေးကိစ္စနဲ့ပတ်သက်တဲ့သတင်းတွေကိုရေးသားထုတ်လွှင့်တဲ့အခါဒီမှာဘက်ပေါင်းစုံကဝေဖန်ထိုးနှက်ကြတာတွေ့ရပါတယ်ဒီလိုအခြေအနေဘာကြောင့်ဖြစ်လာရလဲလို့ကျွန်တော်တို့ VOE သောတာရှင်တွေယူဆကြပါတယ်ဒီကနေ့ကမြန်မာနိုင်ငံမှာသတင်းမီဒီယာရဲ့အခန်းကဏ္ဍပေါ်သောတာရှင်တို့ရဲ့သဘောထားအမြင်တွေကရောဘယ်လိုရှိပါသလဲအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာကိုယ်တိုင်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမှာပို့ထားပေးပါ ကိုယ်တိုင်မပါဝင်နိုင်ဘူးဆိုရင်လည်းကိုဆွေးနွေးကြတာကိုလိုရင်းတူရှင်းရေးပြီးစာနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့ VOA ရဲ့ Facebook မှာလည်းရေးထားလို့ရပါတယ် VOA ရဲ့ဖုန်းနံပါတ်က1239238999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုထိတ်ခေါ်ပါတယ်ည
အင်္ဂါညတရားလေးလိုက်မှာပါဝင်ဆွေးနွေးလူသူတွေအချိန်မီဆက်သွယ်နိုင်ကြပါလိမ့်ရှင်အခုဘလော့ဂါတွေပြောသမျှအစီအစဉ်ကိုဆက်ပြီးတော့နားဆင်ကြရပါမယ်ဘလော့ပဲဝေးလံခေါင်ပြတဲ့နေရာမှာရှိနေကြပါစေကမ္ဘာပေါ်မှာရှိသမျှလူတိုင်းအင်တာနက်ချိတ်ဆက်နိုင်ဖို့ One Web ကုမ္ပဏီကစတင်နေပါပြီအဝိရှော်ဆက်တစ်လုံးလောက်သာရှိတဲ့ဆက်သွယ်ရေးဂျိုရုအလုံး2000လောက်ကိုအကာသာတဲ့လွှတ်တင်ပြီးတော့ကွန်ရက်ဖြန့်ပေးမှာဖြစ်ပါတယ်ကျောင်းတွေဆေးရုံတွေအလုံးအင်တာနက်ချိတ်ဆက်နိုင်ကြဖို့ရည်ရွယ်ချက်နဲ့ One Web ကြိုးစားနေတဲ့အကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ပြပေးမှာပါရှင်
ဘာပေါ်မှာရှိသမျှလူတိုင်း2025ခုနှစ်မကုန်ခင်မှာဒစ်ဂျစ်တယ်အသိပညာကွာဟမှုမရှိစေရအောင်ဆိုပြီးတော့အင်တာနက်ချိတ်ဆက်သုံးနိုင်ဖို့အတွက် One Web ကုမ္ပဏီကတော့ဂျိုဒူးတွေအကာသာတဲ့လွှတ်တင်နေပြီကိုသားညို့ဦးရေ
ဆက်သွယ်ရေးဂျိုဒူးတွေကနေပြီးတော့တကဘာလုံးနေရာလွတ်မကြအောင်လို့အင်တာနက် signal ပေးနိုင်ရမယ်ဆိုရရွေချင်းနဲ့ One Web ကုမ္ပဏီကအဝိရှော်ဇက်အရွယ်လောက်ပဲရှိတဲ့ဂျိုဒူးတွေလုတ်ပြီးတော့အကာသာတွေကိုလွှတ်တင်နေတာမဟုတ်လားမဆင်မမော
ဂျိုရုအလုံးပေါင်းထောင်နဲ့ချီလွှတ်တင်ကွန်ရက်ဖြတ်မဲ့အစီအစဉ်နဲ့ပထမဆုံးဂျိုရု6လုံးကိုတောင်အမေရိကတိုက်ထဲကပြင်ပစ်ပိုင်တဲ့ဂီယာနာဒေသကနေပြီးတော့ဖေဗရူလာကပဲလွှတ်တင်ခဲ့တယ်လေဂျိုရုတွေအကာသာတဲ့ရောက်သွားတဲ့အချိန်မှာဘလောက်တောင်မှစိတ်လှုပ်ရှားခဲ့ရတယ်လဲဆိုတာကို Virgin လေကြောင်းလိုက်အပါအဝင် Virgin Group ကိုတီထောင်တဲ့ Sir Richard Branson ကပြောပြပါတယ် One Web ရဲ့အစီအစဉ်အောင်မြင်အောင်လို့ငွေကြေးထည့်ဝင်ထောက်ပံ့သူတွေထဲမှာသူလည်းတယောက်ပါပါတယ်သူဆိုလို့ရှိရင်ဒေါ်လာတန်း2000လောက်ကိုထည့်ဝင်ထားတာပါ
Today we're putting 6 satellites into space with OneWeb and it was very important it's part of a constellation ultimate 2000 satellites
ကျွန်တော်တို့ဒီနေ့ OneWeb နဲ့ဂျူရု6လုံးလွှတ်တင်နိုင်ခဲ့ပါတယ်ဂျူရုအလုံးပေါင်း2000ကျော်လွှတ်တင်ဖြန့်ကျက်မဲ့အစီအစဉ်နဲ့မို့တိတ်ကိုရေးကြည့်ပါတယ်လွှတ်တင်ပေးတဲ့ rocket ဒုံးမြန်ကနေဂျူရုတွေအောင်မြင်မြင်နဲ့အာကာသထဲခွဲထွက်သွားနိုင်ပြီလဲဆိုရောအားလုံးပျော်ပြီးအကြီးအကျယ်အောင်ပွဲခံကြတော့တာပါပဲ
လက်ရှိကမ္ဘာပေါ်မှာမျက်နှုံးမြင့်အင်တာနက်မသုံးနိုင်ကြတဲ့သူပေါင်းတန်းနဲ့ချီရှိနေကြသေးတယ်။အထူးဖြင့်ကြေးလက်ဒေသတွေဝေးလံခေါက်ဖျားတဲ့ရက်တွေမှာအင်တာနက်မသုံးနိုင်ကြသေးဘူး။အဲ့ဒီလူတွေအားလုံးအင်တာနက်သုံးနိုင်ဖို့သူတို့ကရည်ရွယ်လုပ်နေကြတာဗျ
။အထူးသဖြင့်ဒီလူငယ်တွေအင်တာနက်သုံးနိုင်ကြအောင်လို့ကျောင်းတွေမှာအင်တာနက်ချိတ်ဆက်နိုင်ကြအောင်လုပ်ပေးနေတာပဲရှင်။အင်တာနက်သုံးနိုင်မယ်ဆိုလို့ရှိရင်အွန်လိုင်းပေါ်ကနေပြီးတော့သိချင်သမျှအချက်အလက်တွေကိုရယူလေ့လာနိုင်မှာမို့လူငယ်တွေရဲ့အနာဂတ်အတွက်အရေးကြီးတယ်လို့ဆိုပြီးတော့သူတို့ကစူးစမ်းနေကြတာပဲ။
OneWeb ကုမ္ပဏီရဲ့အမှုဆောင်ရာရှိချုပ် Adrian Stecker ကဆိုရင်ဒီနေ့ခေတ်မှာအင်တာနက်မသုံးနိုင်လို့ရှိရင်တပန်းရှုံးနေပြီဆိုပြီးတော့အခုလိုပြောတယ်ဗ
ျ There are in Mexico 120,000 schools that don't have connectivity and if you're going to have a child who's going to be a participant in the modern economy and have opportunities they have to be connected it's not a choice
Mexico နိုင်ငံမှာဆိုရင် internet ချိတ်ဆက်မသုံးနိုင်သေးတဲ့ကျောင်းပေါင်း3,200လောက်ရှိပါတယ်ကလေးတယောက်ကကစ်သစ်စီးပွားရေးမှာဒီနေ့ပါဝင်လာနိုင်မှုအခွင့်အလမ်းတွေရှိနိုင်မှုဆိုရင်အင်တာနက်သုံးတတ်ဖို့လိုပါတယ်။အဲ့ဒါကရွေးချယ်စရာကိုမဟုတ်တော့ပါဘူး။လိုအပ်မှုတစ်ခုကိုဖြစ်နေပါပြီ။၁၂နှစ်လုံးကြောင်းတဲ့ပြီးတော့အင်တာနက်မသုံးနိုင်သူနဲ့အင်တာနက်ချိတ်ဆက်သုံးနိုင်တဲ့ကျောင်းကကလေးတွေနဲ့ရှင်လိုက်တဲ့အခါအမြင်တွေလုံးဝကွာသွားပါတယ်။စီးပွားရေးတိုးတက်ဖို့ဆိုရင်အသိပညာလိုတဲ့အချက်လက်တွေကိုလွယ်လွယ်ကူကူရှာဖွေတတ်ဖို့လိုပါတယ်။ဘယ်နေရာမျိုးမှမဆိုဆက်သွယ်ချိတ်ဆက်နိုင်ဖို့လိုပါတယ်။ခင်းနဲ့အညီဖြစ်နေဖို့လိုပါတယ်။
OneWeb ကုမ္ပဏီကဂျိုရုပေါင်းအလုံး600ကျော်ကိုအရင်အကာသကိုလွှတ်တင်ထားမယ်။နောက်ကျလို့ရှိရင်တော့ဒီဂျိုရုစုစုပေါင်း2000လောက်ထိတိုးပြီးတော့မှအင်တာနက်ချိတ်ဆက်နိုင်အောင်လုပ်ကြမှာတဲ့
။ထူးခြားတာကသူတို့ဂျိုရုတွေကကမ္ဘာကနေပြီးတော့မိုင်600ကျော်အမြင့်လောက်မှာပဲလဲပတ်နေပါ။ကမ္ဘာနဲ့တိတ်မဝေးတော့အင်တာနက် signal တွေကိုတဏီယာကနေတဏီယာမြန်မြန်ဆန်ဆန်ပို့ဆောင်ပေးနိုင်ပါလိမ့်မယ်။ OneWeb ပြောတာကတော့ဒီအများဆုံး5G ကွန်ရက်ကို2021ခုနှစ်လောက်ကြာရင်ပြီးနိုင်တော့မယ်တဲ့
5G ကွန်ရက်အတွက်တိုးတက်တဲ့နိုင်ငံတွေမှာတော့ဒီဖန်ကျိုးမြင် Optical Fiber တွေတပ်ဆင်နေကြပြီဒါပေမဲ့အဲ့ဒီလိုမျိုးဖန်ကျိုးမြင် Fiber Cable တွေမတက်နိုင်သေးတဲ့နေရာတွေမှာဆိုရင်ဒီအပေါ်စား Antenna တွေကနေပြီးတော့သူတို့ဂျိုရုကလွှတ်တဲ့ Internet Signal တွေကိုဖမ်းယူနိုင်အောင်လို့ OneWeb ကအထူးကလုပ်ပေးနေတာပါ
ကျောင်းတွေဆေးရုံတွေလူနေအိမ်တွေစီကို Internet Signal လွယ်လွယ်ကူကူရောက်အောင်လို့ဒီနည်းနဲ့လုပ်ပေးဖို့ကြိုးစားနေတာပေါ့ဗျသူရဲ့ 5G internet ကွန်ရက်ဝန်ဆောင်မှုကိုစီးပွားရေးလုပ်ငန်းတွေသုံးမယ်ဆိုရင်အဖို့ခပေးရမှာဖြစ်ပေမဲ့လို့ internet မသုံးနိုင်ကြတဲ့သူတွေဆိုရင်တော့အခမဲ့တော်မှာပေးသုံးမယ်လို့ Sir Richard Branson ကရှင်းပြထားပါတယ်
Some people won't be able to pay for it, but I think that we can be very competitive in getting prices down, connecting schools at very reasonable prices.
တချို့လူတွေကတော့ပြည်ပြတယ်မှာမဟုတ်ပါဘူး။ကျောင်းတွေအားလုံးအင်တာနက်ချိတ်ဆက်နိုင်ဖို့တနေ့လို့တနေ့စားနိုင်ကြဖို့လမ်းပေါ်ထွက်လုလုနေကြရတဲ့လက်လုလက်စားတွေအင်တာနက်သုံးနိုင်ကြဖို့အသင့်တော်ဆုံးဈေးကျွန်တော်တို့လုပ်ပေးနိုင်မယ်လို့ထင်ပါတယ်။သူတို့တွေအင်တာနက်ချိတ်ဆက်သုံးနိုင်ကြပြီဆိုရင်ကိုယ်ပိုင်စီးပွားရေးလုပ်ဖို့လမ်းပွင့်လာကြမယ်။သူတို့ခြေတော့ပေါ်သူတို့ရက်တီလာနိုင်ကြပါလိမ့်မယ်
။နောက်ပိုင်းကျလို့ရှိရင်ဝမ်ဝက်ကသူတို့ရဲ့ဂျိုလူတွေကိုလစဉ်အာကသပေါ်ကိုလွတ်တင်မယ်တဲ့။အခုအစပိုင်းမှာတခါလွတ်တင်လို့ရှိရင်ဂျိုလူ6လုံးလွတ်ပေမယ်။နောက်ဆိုလို့ရှိရင်တခါလွတ်တိုင်းဂျိုလူအလုံး30ကျော်လောက်လွတ်နိုင်ဖို့ပြင်ဆင်နေရပြောတယ်မဆမြတ်မော
အဝေးချော်ဇက်တလုံးစာလောက်ပဲရှိတဲ့ဂျိုလူလေးတွေကို OneWeb ကတလောက်ကိုအလုံး40လောက်ဖန်တီးနေပြီလို့လည်းသူတို့ရဲ့ website ပေါ်မှာကြေညာထားတာပဲဂျိုလူအလေးချိန်ကလည်းတလုံးကိုကီလိုဂရမ်150တောင်မကျော်ဘူးတဲ့
စီပေါ်ပြည့် 5G ဝန်ဆောင်မှုကို2020ခုနှစ်ကစပြီးတော့ပေးနိုင်တော့မယ်လို့လည်းပြောထားသေးတယ်ဗျတကယ်တော့အခုလိုမျိုးတကဘာလုံးမှာရှိသမျှမြို့ရောတောရောကလူတိုင်းအင်တာနက်ကိုတပြေးညီချိတ်ဆက်နိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့စ조사လုပ်နေတာOneWeb ကုမ္ပဏီတခုတည်းတော့မဟုတ်ဘူးဗျ SpaceX ဆိုတဲ့ကုမ္ပဏီကလည်းလုပ်နေသေးတယ် SpaceX ကိုစခဲ့သူက Tesla ကားလုပ်ငန်းတည်ထောင်တဲ့ billionaire Elon Musk လေ
SpaceX တင်မကပါဘူး Leo Set Enterprises တို့ကနေဒါကဒီ Telesat တို့ကလည်းအခုလိုမျိုးအသေးစားဆက်သွယ်ရေးဂျိုးတို့ညာနဲ့ချီထောင်နဲ့ချီကိုအာကာသနဲ့လွှတ်တင်ကွင်းရဲ့ဖြန့်ဖို့လုပ်နေကြတဲ့ကိုသားညုံဦးရအရင်လွှတ်တင်ထားကြတဲ့ပုံမှန်ဆက်သွယ်ရေးဂျိုးတွေကကမ္ဘာမြေကနေအမြင့်ပေးတောင်ကျော်ကနေလှည့်ပတ်ပြီးတော့မှ internet signal တွေကိုပေးတယ်။အခုတော့ဒီကဘာနဲ့မဝေးတဲ့ခန့်နှိမ့်တဲ့အမြင့်ကနေပို့ပြီးတော့မြန်မြန်ဆန်ဆန် signal တွေပေးနိုင်အောင်နှီးစစ်နဲ့စူးစမ်းနေကြတာပါ
။ Telesat ကုမ္ပဏီက2022ခုနှစ်မကုန်ခင်ဂျိုလူအလုံးပေါင်း300လောက်ကိုတုံးပြီးတော့ညနှောင်းမြင့် internet ဝန်ဆောင်မှုပေးနိုင်ဖို့ရည်ရွယ်လုပ်နေတယ်လို့ပြောထားတယ်မဆူမြတ်မွေ
။ OneWeb ကတော့စုစုပေါင်းဂျိုလူပေါင်း2000ကျော်လွှတ်ဖို့စီစဉ်ထားတာပါ။ကမ္ဘာမှာရှိသမျှလူတိုင်းဒီဒန်းတူရင်ပေါင်တန်းအခွင့်အလမ်းတွေရနိုင်အောင်တခါဒီအသိဉာဏ်ဗဟုသုတတွေတိုးအောင်လို့အင်တာနက်သုံးနိုင်ကြရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ OneWeb ကလုပ်နေတာကတော့ကောင်းပါတယ်ဒါပေမဲ့ဂျိုလူအလုံးပေါင်း2000ကျော်အာကာသထဲကိုလွှတ်မှာဆိုတော့အာကာသထဲမှာဂျိုလူတွေအများကြီးဖြစ်နေပြီးမသုံးတော့တဲ့ဂျိုလူအဟောင်းတွေဘာဖြစ်ကုန်မှာလဲဆိုတာကလည်းစိတ်ဝင်စားစရာကောင်းဝယ်ထင်ပါတယ်ရှင
်မဆင်မြတ်မစီစဉ်တက်ဆက်ပေးနေတဲ့ဘလော့ဂါတွေပြသမျှအစီအစဉ်ဖြစ်ပါတယ်ရှင်။မြန်မာလူရင်းနေကြတဲ့ဘလော့တွေကစိတ်ဝင်စားကြမယ့်အကြောင်းအရာတွေ၊နိုင်ငံတကာဘလော့ဂါတွေနဲ့ IT ဆောင်ပါရှင်တွေကြားအပြောများအရေးများနေတဲ့အကြောင်းတွေကိုအခုလိုဘလော့ဂါတွေပြသမျှအစီအစဉ်ကနေတနင်္လာနေ့ညဘက်တိုင်းမှာတက်ဆက်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မအေးတမနာကျော်အစီအစဉ်တက်ဆက်ပေးနေတဲ့သက်တမ်းရောင်သတင်းရွာကိုလည်းနှာစင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်အားလုံးဆေးလက်ပြောရှင်ပေါ်ပါကြပါစီဒီတစ်ပတ်တက်တဲ့ရောင်သတင်းတော်မှာတော့ရီဟာနာနဲ့တွဲပြီးတော့ဖက်ရှင်ဒီဇိုင်းအသစ်ထုတ်တဲ့ Louis Vuitton ပြီးတော့တောင်မွေးဒီဇိုင်းတွေမတုံးတော့ဘူးလို့ပြောလိုက်တဲ့ Prada ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းထူထူထွားတွေကိုပြောပြပေးသွားပါမယ်ဘာဘီရိုးကျင်းသူနာမည်ကျော်အဆိုတော်ရီဟာနာတယောက်အခုတော့လုပ်ငန်းနယ်ပယ်သစ်တစ်ခုချဲ့ထွင်လိုက်ပါတယ်သူကနာမည်ကျော်ပြင်သစ် fashion designer တစ်ခုဖြစ်တဲ့ Louis Vuitton ဒီဇိုင်းနဲ့တွဲလုပ်တာဖြစ်ပြီးတော့ Louis Vuitton အနေနဲ့အဲ့လိုမျိုးကြော်ကြားသူတူဦးနဲ့ဒီဇိုင်းအသစ်ထုတ်လုပ်တာမျိုးကအရန်ရှာပါတာပါ Rihanna ရဲ့နာမည်အပြည့်အစုံဖြစ်တဲ့ Robin Rihanna Fenty ရဲ့နောက်ဆုံးနာမည် Fenty ဆိုတဲ့နာမည်နဲ့ fashion designer အသစ်ထုတ်လုပ်လိုက်တာဖြစ်ပြီးတော့လက်ရှိ LV နဲ့တွဲလုပ်နေတဲ့ makeup ဒီဇိုင်းအပြင်ဒီ fashion designer ကိုထပ်တိုးလိုက်တာဖြစ်ပါတယ်ဒီဒီဇိုင်းကိုတက်ပြီးတော့အဝတ်ထည်လက်ဝတ်အသုံးစားအနေနဲ့ဖက်နက်တွေကိုပါရောင်းပေးမှာပါပါရီကအမိုက်စာမရက်ရှက်ကွက်မှာသူရဲ့ fashion design တက်ဖွင့်လိုက်တာဖြစ်ပြီးတော့ဒီ fashion store ထဲမှာတော့ပခုံးကျဲ jacket တွေ blazer အင်္ကျီတွေစနစ်တကျချိတ်ထားတာတွေ့ရပါတယ်။အမျိုးသားအဝတ်ထည်တွေလည်းရောင်းချပေးနေပြီးတော့ jean jacket တွေ parka coat အင်္ကျီတွေလည်းဝယ်ယူနိုင်ပါတယ်။အခုဆိုရင် Louis Vuitton အနေနဲ့ဒီလိုနာမည်ကျော်တွေနဲ့အဝတ်ထည်တစ်စိတ်အစ်စ်တွေထုတ်လုပ်လာတာတွေ့ရပြီးတော့လွတ်လပ်ပေါ်ပါတဲ့ထသွားထလာအဝတ်ထည်ဖန်တီးတဲ့ designer တွေနဲ့လည်းပေါင်းလို့လူငယ်ထောက်တယ်ရှာလာပါတယ်။ဒါမဲ့လေအရင်တော့ကလုတ်ခဲ့တဲ့ဟာတွေကအထည်အရေးအတွက်အကန့်အသတ်နဲ့ပဲရောင်းချတာဖြစ်ပြီးတော့အခုတော့ရီဟာနာနဲ့ပေါင်းပြီးတော့ဈေးကွက်ကိုပို့ပြီးတော့ချက်ထွင်လာတဲ့သဘောဖြစ်ပါရင်ရီဟာနာကလည်းနာမည်အရင်ကြီးရဲ့အဆိုတော်ဖြစ်တော့သူ့ရဲ့လူမှုကွန်ရက် Instagram စာမျက်နှာမှာသူ့ရဲ့ပြည့်သက်ကိုကတန်း90ကျော်တာပါဒီတော့အခု fashion design အစ်စ်ကလည်းရီဟာနာရဲ့ပြည့်သက်အားကိုယူချင်ပုံရပါတယ်ရီဟာနာကိုယ်တိုင်ကလည်းပွဲလန်းတွေ၊ကော်ဇောညီခင်အခမ်းအနားတွေကိုဝစ်လာတဲ့သူ့ရဲ့ရဲရင်တဲ့ fashion ကြောင့်နာမည်ကျော်တာဖြစ်ပြီးတော့
သူကပိုမအားကစားဖက်ရှင်ဒီဇိုင်းနဲ့လည်းတွဲပြီးတော့ထုတ်တာပဲရှိပါတယ်။နောက်ပြီးတော့ Louis Vuitton ပစ္စည်းတွေကဈေးတိတ်ကြီးတယ်ဆိုပြီးတော့နာမည်ကျော်ပေမဲ့အခု Fendi ပစ္စည်းတွေကိုတော့ဈေးတော်တက်တက်တတနဲ့ရောင်းပေးမှာပါ။ဒါမှမဟုတ်ကောင်းဝင်တစ်ထည်ကိုဒေါ်လာ650ကနေပြီးတော့900အထိပေးရမှာဖြစ်ပြီးတော့ဖက်တဲ့ရန်ကိုဒေါ်လာ950၊လဝက်လက်စာတစ်ခုဆိုရင်ဒေါ်လာ300ကျော်လောက်တော့ကျအောင်မှာပါ။အဓိကအပြင်ဒီပစ္စည်းတွေကိုအွန်လိုင်းကရောင်းမှာဖြစ်ပြီးတော့တခါတလေဟိုနေရာဒီနေရာမှာဖွင့်တဲ့ pop-up store မျိုးကနေရောင်းပေးမှာဖြစ်ပါတယ်။ပထမဦးဆုံး pop-up store ကိုတော့ပါရီမြို့တော်မှာမေလ24ရက်နေ့ကနှစ်ပတ်ကြာဖွင့်ခဲ့ပြီးတော့မေလ29ရက်နေ့မှာအွန်လိုင်းကနေစပြီးတော့ရောင်းချပေးတာပါ။ဥရောပနိုင်ငံတွေနဲ့ American ပြည်အောင်စုအပေါင်းဝင်နိုင်ငံ14နိုင်ငံမှာစပြီးတော့ရောင်းချပြီးတော့အာရှမှာတော့ဒီနှစ်ကုန်ကစလို့ရောင်းပေးပါလိမ့်မယ်ရှင်။နောက်ထပ်fashion brand တစ်မျိုးဖြစ်တဲ့ဒါကတော့ Italy fashion တစ်စိတ်ဖြစ်ပါတယ်။ Prada fashion တစ်စိတ်ကရှေ့လျှောက်သူ့ရဲ့ပစ္စည်းတွေမှာတောင်းဝင်မတုံးတော့ဘူးလို့ကြေညာသွားပါတယ်။သူ Fendi ရဲ့ wig ထဲအသုံးဆောင်ပစ္စည်းအားလုံးကိုဒီလာမဲ့2020နွေဦးနဲ့နွေရာသီ fashion လက်ရာတွေကစပြီးတော့ trade sand တောင်းဝင်တွေထည့်ပြီးမတုံးတော့ဘူးလို့မေ20နှစ်တုန်းကပဲကြေညာသွားတာပါ။ဒီနွေဦးနဲ့နွေရာသီ fashion လက်ရာတွေကို2019 September fashion show မှာပြမှာဖြစ်ပါတယ်။အဲ့လိုမျိုးတောင်းဝင်အသုံးမပြုတော့ဘူးလို့ကြေညာထားတဲ့တခြား fashion တစ်စိတ်တွေကတော့Versace, Gucci နဲ့ Burberry တို့ဖြစ်ပြီးတော့သူတို့က2019အစပိုင်းမှာကလေးကနိုင်ငံ40ကျော်မှာတရိတ်ဆန်အကာအကွယ်ပေးပြီးတောင်းမွေအတုံးမပြုတ်မှုမဟာမိတ်အဖွဲ့နဲ့အတူရက်တည်ပြီးတရိတ်ဆန်တွေကိုအကာအကွယ်ပေးတာလည်းလုပ်ခဲ့ပါတယ်။ဒီပညာအသစ်တွေနဲ့တီထွင်ထားတဲ့ပစ္စည်းတွေအတုံးပြုတ်ပြီးတော့ Fashion အဝတ်ထည်တွေအတုံးဆောင်တွေထုတ်လုပ်ခြင်းအပြင်ဖန်တီးဖို့အပိုင်းမှာလည်းနေပယ်တဲ့အထိရအောင်သွားနိုင်သလိုကျင်းဝင်နေနေတဲ့ Fashion ပစ္စည်းတွေလည်းထုတ်လုပ်ပေးရရောက်တယ်လို့ကုမ္ပဏီအမှုဆောင်အရာရှိ Mutua Prada ကပြောပါတယ်။နာမည်ကျော် fashion တစ်စိတ်တွေဖြစ်တဲ့ Prada, Miu Miu, Chargers နဲ့ Car Shoes တို့ဟာ Prada အုပ်စုအောက်မှာရှိပြော့သူတို့လက်ရှိထုတ်ပြီးသားတောင်းမွေအသုံးပြုပစ္စည်းတွေကိုတော့ကုန်သွားတဲ့အထိရောင်းချသွားမှာဖြစ်ပါလိမ့်ရှင်ဒီသက်သက်ရောင်တဲ့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ကြည့်ကြပါစို့နော်။ Oh yeah, oh yeah. Oh yeah, oh yeah.
မအေးတနာကျစီစဉ်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုနားဆင်ကြကြရတာပါရှင်။ကဘာတဝန်းကအမှုပညာအကစားစာပေရင်ကျေးမှုစသဖြင့်နယ်ပယ်သီးသီးကထင်ရှားကြော်ကြားလူသိများသူတွေအကြောင်းတပတ်အတွင်းသတင်းအထွေထွေကိုစုစည်းတင်ဆက်ပေးနေတဲ့အစီအစဉ်ဖြစ်ပါတယ်ရှင်။အခုသူယုံကြည်ရအစီအစဉ်ကိုနားဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့မပိုးပိုးမြင့်ကဘာကိုယုံကြည်သလဲဆိုတာကိုဝေမျှထားပါတယ်။မမိုးဖြူစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်။
မယုံကြည်တာကတော့လူတဦးတယောက်ဟာကိုယ့်ရဲ့ရည်မှန်းချက်တန်းတိုင်းကိုရောက်ပြီးတော့အောင်မြင်မှုတွေရဖို့အတွက်ဆိုလို့ရှိရင်ကံညာဝိရိယသုံးခုလုံးစုံတော့မှအောင်မြင်နိုင်တယ်လို့ယုံကြည်ပါတယ်။ဘာလို့လဲဆိုတော့ဒီမှာလူတွေကလူရဲ့လူဖြစ်လာပြီးခင်ဗျာကိုယ့်ရဲ့ဘဝရည်ရည်ဖို့အတွက်ကိုလုပ်ငန်းတွေဆောင်ရွက်တဲ့အခါမှာအဆင်ပြေအောင်မြင်ခဲ့ရတဲ့အချိန်တွေရှိတယ်လို့မျိုးပဲအဆင်မပြေတဲ့နဲ့အရှုံးနဲ့ကြုံရတဲ့အချိန်တွေလည်းရှိခဲ့ပါတယ်။ပါတော့လဲဆိုတော့အခုကိစ္စတွေမှာကိုကရန်ကိုကြိုးစားအထုတ်ပြီးတော့လုတ်ခဲ့ပါရဲ့နဲ့အဆုံးသတ်ကြတဲ့အခါမှာဒီဓာရီမအောင်မြင်လာရေးကြုံရတာမျိုးကြီးရှိပါတယ်။ဒါပါတော့လဲဆိုတော့ကိုကညာအားရေဝရိယအားရေကိုအပြေဝတိုက်ထုတ်ထားပြီးနဲ့လေကိုရဲ့ကံအကျိုးပေးနဲ့မတိုက်ဆိုင်သေးလို့ပါ။ဒီနေရာမှာစပညာနဲ့သဘောပေါက်တာရောကံဆိုတာကကိုရဲ့အသေးကိစ္စပဲသူကတည်းကတော့အကျိုးပေးကံနေပါဉာဏ်ဆိုတာကတော့ကိုယ့်ရဲ့အပြည့်အစုံမှုဝိရိယကတော့ကြောက်တာကဲအထုတ်ကြောက်မှုတွေပါဒီသုံးခုလုံးပြည့်စုံတော့မှဒါကိစ္စတွေကအခုဖြစ်နေတဲ့အတိုင်းပဲပြင်းပြအောင်မြင်လာတာနော်ဘာလို့လဲဆိုလူတွေကမွေးလာကလေးကတူနဲ့တူကမတူညီကြပါဘူးမတူညီကြတဲ့မှုတွေလည်းမွေးဖွားလာကြပါတယ်ဥပမာအနေနဲ့ဆိုရင်ဉာဏ်ရည်တူနေတဲ့လူတွေရောက်ကိုသူကြီးရဲ့ကိစ္စတစ်ခုကိုအလုပ်တစ်ခုကိုဆောင်ရွက်ခိုင်းရင်တောင်မှ ကျန်လာတဲ့အဖြေကတော့ကွဲပြားမှုရှိပါတယ်။ဒါဘာကြောင့်လဲဆိုတော့ဒီကုနှစ်ဦးရဲ့ဝိရစိုက်ထုံးမှုတွေမတူညီကြတဲ့အပြင်သူတို့တွေရဲ့ကုလသမဂ္ဂကြိုးပမ်းရတဲ့တူညီမှုမရှိကြတော့ပါ။ဒီကုကအထင်ကတော့လူတယောက်မှအထောက်အကူပေးနိုင်တဲ့ပတ်ဝန်းကျင်ဒီကရင်အစားအရာအစဉ်ပြေတိုးတက်အောင်မြင်လဲလို့ယူဆကြပါတယ်။ဒါပေမဲ့လည်းကိုယ့်ရဲ့အကန့်အကျိုးပေးကောင်းပြီးတော့အထောက်အပံ့ကောင်းပေးနိုင်တဲ့ပတ်ဝန်းကျင်မှာကြီးပွင့်ရလာပြီမဲ့လေကိုယ်ကိုယ်တိုင်ကဉာဏ်အားတွေဝိရိယအားတွေစိုက်ထုတ်မှုမရှိဘူးဆိုလို့ရှိရင်တော့လည်းအောင်မြင်တဲ့လူဆိုပြီးတော့ဖြစ်လာမှာမဟုတ်ပါဘူး။ဥပမာအနေနဲ့ဆိုရင်ဖွံ့ဖြိုးပြီးတိုင်းပြည်ကလူတွေကိုပဲကြည့်ပါဟိုအောင်မြင်ပြီးသွားတဲ့လူတွေရှိနေတယ်လို့ပြောပဲအင်ဂျင်နီယာလည်းအများကြီးရှိနေပါတယ်။သာသူတို့ရဲ့တူတယောက်ချင်းတွေရဲ့ဉာဏ်ဝိရိယတွေကွာခြားမှုရှိတာအပြင်ကိုအခြေအနေကွာခြားမှုရှိတဲ့တကြောင်မလို့အခြေအနေတွေကလည်းမတူဘဲနဲ့ကွာခြားခံနိုင်ကြတာပါနောက်ဥပမာတစ်ခုအနေနဲ့ဆိုရင်လူတူတယောက်ကိုနှုတ်ဆောင်ပါခြင်းနဲ့ဘာလို့မဆိုခုနေဘူးကြမှာပါဒါမျိုးခုနေလိုက်ရလို့အဲ့လူကအလုံးကိုင်းနေများအစဉ်ပြေသွားကြရဲ့ဆိုရင်ညာတော်ဆရာတော့အော်ငါနှုတ်ဆောင်ပါခြင်းနဲ့ကူညီလို့သူကလို့အစဉ်ပြေသွားတယ်လို့ယူဆကြပါတယ်ဒါပေမဲ့လေဒီကိစ္စတွေမှာလေကာယကံစင်ကိုယ်တိုင်ကဟိုဝရိယသုသာအထုမှုလေသူရဲ့ညာဆိုင်ညာစာတွေပပါမင်းနဲ့တော့သူအလုပ်မရနိုင်ပါဘူးဘလို့ယုံကြည်မှုတွေကဖြစ်လာတာတော့ဒီမှာအခုကို့ဆဲရဲ့စိတ်တုံလေးဂျုံတွင်းမှုတွေကိုအခြေခံပြီးတော့သိရသိမှုတွေအရာသူတို့တရားဟာကံကံဝရိယကုန်မှုလုံးပြည့်စုံတော့မှအောင်မြင်တဲ့ဘဝကိုရောက်တယ်လို့ပြောသိနေပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာစီစဉ်ကိုခုလိုတနင်္လာနေ့ညတိုင်းမှာအတင်နာစင်နိုင်ပြီးကြာသာပတိနေ့မနေ့ခင်းမှာနောက်တစ်ချိန်ပြန်ပြီးတော့နာစင်နိုင်ပါလိမ့်ရှင်။ VOA ရဲ့တနင်္လာနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။မနေ့ဖက်အင်္ဂါနေ့မနေ့ပိုင်း6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190တို့ကနေပြီးတော့တိုက်ရိုက်ဖမ်းယူနာစင်နိုင်ကြပါလိမ့်ရှင်။အခုတနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင
်။ဖရဒီနိုင်ငံမှာနိုင်ငံတော်အဲ့တဲ့အဖြစ်ရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုဘီယမာကြီးအဲလီဇဘက်စ်ကဘက်ကင်နမ်နန်းတော်မှာလက်ခံကြိုဆိုခဲ့ပါတယ်။ညပိုင်းကျရင်လည်းအမေရိကန်သမ္မတနဲ့သမ္မတဂရော်တို့ကိုဘီယမာကြီးနဲ့တော်ဝင်မိသားစုကဒီနိုင်ငံတော်ညစာစားပွဲနဲ့တည်ခင်းအခမ်းအနားမှာဖြစ်ပါတယ်။တောင်ရက်ခီးစင်နဲ့ဗြိတိန်မှာရောက်နေတဲ့သမ္မတထရမ့်ဟာယာရုကနေနှုတ်ထွက်တော့မဲ့ဝင်ကြီးချုပ်ထရီဇာမေးနဲ့လည်းတွေ့ဆုံမှာပါ။အမေရိကန်သမ္မတဗြိတိန်မှာရောက်နေစဉ်တွင်မှလန်ဒန်မြို့အပါအဝင်မြို့တချို့မှာဆန့်ကျင်ဆန္ဒပြမှုတွေရှိနေပါတယ်။ဒီညညစာစားပွဲလာမဲ့သမ္မတကိုဘက်ကင်နမ်နန်းတော်ရှိမှဆန္ဒပြကြဖို့အစီအစဉ်ရှိသလိုလက်ဖြန့်ကြရင်လည်းမြို့လယ်ထရက်ဖစ်ကယဉ်ပြင်ကိုချီတက်ဆန္ဒပြကြဖို့အစီအစဉ်ထားတာကြောင့်လန်ဒန်မြို့ထဲမှာလုံခြုံရေးတင်းကျပ်ထားပါတယ်။ဆူဒန်နိုင်ငံခါထွန်းမြို့လေကထိုင်တပိတ်ကိုစစ်တပ်ကလူစုခွဲမှုအတွင်းမှာ9ရောက်ထပ်မင်းနဲ့တိုက်ဆုံပြီးတော့တော်တော်များများဒဏ်ရာရသွားတယ်လို့ဆူဒန်စေဝင်တန်းတွေနဲ့အတိုက်ခံဆရာဝန်များအဖွဲ့တို့ကပြောပါတယ်။ကာကွယ်ရေးဝန်ကြီးချုပ်အပြင်ကတပိတ်စခန်းကိုလုံခြုံရေးတပ်ဖွဲ့ဝင်တွေဒီကနေ့ဝင်ရောက်ဖြိုခွင်းခဲ့တာနဲ့အတူပောက်ကွဲတံတီဆက်တက်နဲ့ပြစ်ခတ်တံတီလည်းပြနေတာပါတယ်။အဓိကဆန္ဒပြနေတဲ့နေရာကိုလုံခြုံရေးတပ်ဖွဲ့တွေကတင်းနှလာနေမနေ့စောပိုင်းမှာစတင်လူစုခွဲခဲ့တယ်လို့ဆန္ဒပြသူတွေကပြောပါတယ်။ချက်သမ္မတနိုင်ငံမှာရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံဒေါက်တာဆန်းစုကြည်ဟာချက်ဝန်ကြီးချုပ်အွန်ဒရေဘာဘစ်နဲ့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။နှစ်နိုင်ငံဆက်ဆံရေးတိုးမြင့်ရေး၊ကုန်သွယ်ရေး၊ယင်းနှိမ့်ညွှန်းနှံမှုအပါအဝင်စီးပွားရေးအရာပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့နိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်။လူခွင့်ရေးကိစ္စ၊မြန်မာနိုင်ငံမှာချက်နိုင်ငံရဲ့ဖွံ့ဖြိုးရေးစီမံကိန်းနဲ့ဆိုင်တဲ့ကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ချက်နိုင်ငံကလာတဲ့သတင်းတွေမှာလည်းဖော်ပြပါတယ်။အင်္ဂါနေ့ကျရင်တော့ဒေါက်တာဆန်းစုကြည်ဟာချက်နိုင်ငံသားရေးဝင်ကြီးတခါချက်သမရတို့နဲ့တွေ့ဆုံဖို့ရှိပါတယ်။နောက်ပြန်မှာပဲကျင်းပမယ့်ချက်မြန်မာစီးပွားရေးဆွေးနွေးပွဲမှာလည်းဒေါက်တာဆန်းစုကြည်မိန့်ခွန်းပြောကြားမှာဖြစ်ပါရဲ့ရှင်။
တနင်္လာနေ့ညပဲနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုစော်ဝင်းလိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Iden Uruku ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအသံလွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ1648တို့ကနေနားဆင်နိုင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.